Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA မြေကန်တန်ရဲ့2024ခုနှစ်ဇန်နဝါရီလ17ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းမီတာ3049လိုင်းလံမီတာ190ကနေဓာတ်ရိုက်ထိုးလင်းနေပါပြီဒီအစီအစဉ်ကို VOA ရဲ့ Facebook YouTube စာမျက်နှာတို့ကပါရုပ်သံဖြင့်တင်ဆက်နေတာပါကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူသွားမှာဖြစ်ပါတယ်ဗျာ
အမေရိကန်နဲ့ဗြိတိန်ကရေမင်းကဟူတီတွေကိုတိုက်ခိုက်ခဲ့ပြီးတဲ့နောက်စစ်ပွဲကျယ်ပြန့်လာမှာကိုကုလသမဂ္ဂကထူဆိုရင်းနေပါတယ်။ယူကရိန်းကိုဒေါ်လာ3ဘီလီယံကျော်ထောက်ပံ့မှုဗြိတိန်ဝန်ကြီးချုပ်ကကတိပြုလိုက်ပါတယ်။အပြည့်အပြည့်နောက်မကြာခင်မှာပဲရှမ်းမြောက်မှာစစ်ကောင်စီကဆက်လက်ပုံကျဲခဲ့ပါတယ
်။အဲ့လိုထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ဆက်ပြီးတဲ့အခါမှာတော့စစ်ကောင်စီရဲ့နေမြေရှင်းလင်းဖြစ်စဉ်အတွင်းအရသား4ဦးသေဆုံးခဲ့ရတဲ့သတင်းပေးပို့ချက်ပလောဝဒေတာဘက်ကစစ်ဆောင်တွေကြုံရတဲ့အခက်အခဲဆလာတွေနဲ့အတူအပတ်စဉ်ကဏ္ဍတွေအဖြစ်အမျိုးသမီးကဏ္ဍ၊သုဒ္ဓဆောင်နဲ့အမေရိကန်တခွင်၊သိပ္ပံနဲ့နီးပညာကဏ္ဍတွေကိုလည်းထုတ်လွှင့်မှုပြင်ဆင်ထားပါတယ်။အခုအရင်ဆုံးတော့စိတ်ဝင်စားဖို့နောက်ဆုံးရသတင်းတွေကိုကိုငင်းချမ်းအေးကပြောပြသွားမှာဖြစ်ပါတယ်ဗျာ
။ပင်လယ်ညီတဲကနိုင်ငံတကာကုန်သွယ်ရေကြောင်းသင်္ဘောတွေကိုလက်အတကြာတိုက်ခိုက်နေတဲ့ရေမင်အခြေစိုက်ဟူတီတပ်ဖွဲ့တွေကိုလက်တုံ့ပြန်တဲ့အနေနဲ့American နဲ့ Britain တို့ကတိုက်ခိုက်မှုတွေလုပ်ခဲ့ပြီးမှဒီကိစ္စပြင်းထန်ကြီးထွားလာမှာကိုစိုးရိမ်ကြောင်းကုလသမဂ္ဂပြောရေးဆိုခွင့်ရှိသူကတောက်ကြနေမှာပြောလိုက်ပါတယ်။ Gaza ကမ်းမြောင်မှာ Israel ရဲ့စစ်စင်ရေးတွေကိုတုံ့ပြန်တဲ့အနေနဲ့ Iran ကြောတော့နောက်ခံပြု Houthi တပ်ဖွဲ့တွေကပင်လယ်နီနဲ့ Aden ပင်လယ်ကွေ့မှာဖြတ်တန်းသွားတဲ့နိုင်ငံတကာကုန်တင်သင်္ဘောတွေကိုတိုက်ခိုက်နေလို့ American နဲ့ Britain တပ်ဖွဲ့တွေက Houthi တွေကိုကြက်သပရေးနေကပြန်လည်တိုက်ခိုက်ခဲ့တာပါ။ဒီအနေရတွေနဲ့တိုးမြင့်လာနိုင်တဲ့တည်ရောက်မှုအခြေအနေဒေတာတစ်ခုလုံးကျယ်ပြန့်လာမှာအပြင်ရေမင်းနိုင်ငံအတွက်လည်းလွန်မင်းစိုးရင်ကြောင်းကုလသမဂ္ဂပြောရေးဆိုခွင့်ရှိသူစတီဗင်ဒူတာရစ်ကပြောပါတယ်။တစ်ဖက်မှာလည်းဟူတီရဲ့တိုက်ခိုက်မှုကြောင့်အိန္ဒိယသမုဒ္ဒရာပင်လယ်နီနဲ့ဆူရက်တူမြောက်တလျှောက်နိုင်ငံတကာရေလမ်းကြောင်းတွေထိခိုက်ပြီးကမ္ဘာစီးပွားရေးပေါ်ထိခိုက်နေသလိုလူသားချင်းစာနာထောက်ထားမှုကပ်ဘေးဖြစ်တဲ့ဒီတည်ရောက်မှုရှိကြောင်းလည်းဆိုပါတယ်။ဟူတီဘက်ကတော့စုစုပေါင်း၄ကြောင်းတိုက်ခိုက်မှု83ကြိမ်အတွင်းသူတို့ရဲ့တပ်ဖွဲ့ဝင်5ဦးသေဆုံးကြောင်းပြောပါတယ်။ပါလက်စတိုင်းနဲ့အတူယက်တီဘီအစ္စရေးကိုစန့်ကျင်ဖို့အတွက်ပင်လယ်နီထဲမှာဆက်လက်တိုက်ခိုက်မှုတွေလှုပ်ဆောင်သွားမယ်လို့လည်းထပ်မံကြေညာထားပါတယ်ခင်ဗျာ။ဂါဇာကမ်းမြောင်မှာတိုက်ပွဲတွေကြောင့်ဆက်သွယ်ရေးဝန်ဆောင်မှုအလုံးကိုဖျက်တောက်ခဲ့ရကြောင်းအဲ့ဒီမှာဆက်သွယ်ရေးတယ်လီကွန်ဝန်ဆောင်မှုပေးနေတဲ့ပေါ်တယ်ကတောက်ကြနေကသတင်းထုတ်ပြန်ပါတယ်။တိုက်ခိုက်မှုတွေဖြစ်နေလို့လက်ကင်ဆယ်လူလာဖုန်း၊ဂျိုးဖုန်းနဲ့အင်တာနက်လိုင်းအလုံးဖျက်တောက်သွားတယ်လို့ဆိုပါတယ်။ပြိပကရစတင်ခဲ့တဲ့အောက်တိုဘာ9ရက်နောက်ပိုင်းဆက်သွယ်ရေးဝန်ဆောင်မှုပြတ်တောက်တာအနည်းဆုံး9ကြိမ်ရှိပြီလို့လည်း AP သတင်းမှရေးသားထားပါတယ်။ဂါဇာမှာကတိုက်ပွဲတွေကလည်းဆက်လက်ပြင်းထန်နေပါတယ်။ဂါဇာမြောက်ပိုင်းကထွက်ပြေးလာသူတွေနဲ့ပြည်နေတဲ့တောင်ပိုင်းကခန်းစ်ယူနစ်နဲ့ရာဖာမြို့ကြီးတွေမှာလေကြောင်းတိုက်ခိုက်မှုတွေနဲ့လက်နက်ကြီးပစ်ခတ်တာတွေဖြစ်ခဲ့ကြောင်းအဲ့ဒီဒေသမှာရောက်နေတဲ့ AFP သတင်းတောက်ကပြောပါတယ်။ဂါဇာစစ်ပွဲရက်တရာပြည်လာနေချိန်တစ်ချိန်တည်းမှာပဲဂါဇာကအသေးပြောက်မြန်မာနေတဲ့စင်းကိုကိုးကားပြီးတောက်ကြနေကဂျနီဗာမှာကုလသမဂ္ဂလူ့အခွင့်အရေးရုံးကအပြစ်ခတ်ရစရေးထပ်မံတောင်းဆိုလိုက်ပါတယ်လူ့အခွင့်အရေးနဲ့လူသားချင်းစာနာထောက်ထားမှုကိုထောက်ထားပြီးအပြစ်ခတ်ရစဲကထိတ်လန့်တုန်လွှတ်ပွဲရာဒုက္ခတွေနဲ့လူအသက်တွေဆုံးရှုံးနေရတာကိုအဆုံးသတ်ဖို့ကုလသမဂ္ဂလူ့အခွင့်အရေးရုံးပြောရေးဆိုခွင့်ရှိသူလစ်သရာဆဲလ်ကပြောပါတယ်ဒါအပြင်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေကိုချက်ချင်းထိရောက်စွာပေးပို့ခွင့်ပြုဖို့လည်းထပ်မံတောင်းဆိုထားပါတယ်ဗြိတိန်ဝန်ကြီးချုပ်ရူရှိဆုနက်ကတောက်ကြနေကယူကရိန်းမြို့တော်ခီဖ်ကိုတွားရောက်ခဲ့ပြီးယူကရိန်းတွေစစ်ရေးရန်ပုံငွေဒေါ်လာ 3.2 ဘီလီယံနီးပါးပေးဖို့ကတိပေးလိုက်ပါတယ်ဒါဟာယူကရိန်းပေါ်ရုရှားချုပ်ချုပ်စစ်စကရဲကဗြိတိန်ရဲ့တနစ်တာအတွက်ထောက်ပံ့မဲ့အများဆုံးပမာဏဖြစ်ပါတယ်ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီနဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာဆုနက်ကနိုင်ငံရေရှည်လုံခြုံရေးသဘောတူညီချက်တရက်ကိုလည်းလက်မှတ်ရေးထိုးခဲ့ကြောင်းကြေညာပါတယ်။ဒါကမိဖက်ဆက်ဆံရေးရဲ့အဓိကအုတ်မြစ်ဖြစ်လာမှာဖြစ်ပြီးနိုင်ငံခြားနှစ်တရာမကတည်တတ်မဲ့ဆက်ဆံရေးဖြစ်လာမယ်လို့ဆိုပါတယ်။ဒီသဘောတူညီချက်ကမနစ်ကလစ်တူနီးယားနိုင်ငံဗီလ်နီယပ်စ်မှာကျင်းပခဲ့တဲ့ NATO အဖွဲ့ထိပ်သီးအစည်းအဝေးပေါ်မှာမဟာမိတ်နိုင်ငံတွေကကတိပြုထားတဲ့လုံခြုံရေးအာမခံချက်တွေရဲ့ပထမဆုံးသဘောတူညီချက်ဖြစ်ကြောင်းလည်းဆူနက်စ်ကပြောပါတယ်။ယူကရိန်းသမ္မတဇလန်စကီကတော့ဥရောပသမိုင်းကြီးတစ်ခုလုံးကိုဒီနေ့ကပြောင်းလဲသွားစေတယ်လို့သဘောတူညီချက်လက်မှတ်ရေးထိုးမှုနဲ့ပတ်သက်ပြီးပြောပါတယ်။ဒါဟာမကြုံစဘူးထူးခြားချက်လို့လည်းဆိုပါတယ်။ Super Saya Kunimuremaro, Lijan Kawe Pisidu, Tenga Pian Lenetui, Tawe Piet Dongjiri, Kayan Mijaudine, Miauchiri, Power Mame, Dab Yen, Ukraine Dread, Takei, Waiting Drone, Dollar, Niang, Nas and Nath, Tan, Tamule, Topan, Pima, Pibarim, ya.
And then, when a penny mawala is in the room, when a chow nigani conanite, Lightometer don't send it, kilohertz, go don't donani, go don't shit on ya, Lightometer laser go, kilohertz, chow ting out on ya, but tomorrow I will my line me daddy goze, kilohertz, ting out congarugani, your total being like a shame.
Few years, Sunday, Meneke today of the Denigo select, Jinya, Benny, ya. Yau Pai Mahame Nina Tompene, Sham Yama, Yayi, Pika, Yasebu, Tabo, to be now. A Pia Satan, Tub Winne, Nimabe. Another is the council, Pega, Lijan, and Lenaji take Mudwe, Shigedelu. Nina Mami Pega, Tuya, Tia, Lumuku, and Fiki, Samanagani. Zanwai Sunday, any Topja, Nia, Saturnai, Wachimas, and Topjamai. Eddie Topjan, Chetama, Nansam, Yu, Nedema, Sikonsi, Pega, Lijan, Takemungaji, Lokebi. The Satan Yanni by Malay, Namtu, Munedema. Manly Yuago jet tile in a ponche gelu. Southern Yau Pawin, ne a tolo timan piacigelu, subare. Dabian chow me mune, lasho mune male. Sikonsi bega, lenagine, pica kerelu, nina mami tombega, piovare. Dio soya chow and sisa pemune. Dio nanga junapine, kumimuman, a pecus lari, sanwai, say and a satianiga, sunuga jabi. Shamine miao paima, jai, piapo, dear with the board to nimu jagajau. Taucha Niabe Tio Nangai Tana Pyohuyaga Tin Topian Taraba. The Bo to Ni Jetema Senwai City Nyeni Kuna in Nabai. Napeta Dwe Chichin Pia Yi. Napeta Chinjin Ja Pika Takemune Titwemu Mushizi in it. The Gelo Nyin Pwabuyane Lula Jadija Pikamu Pika Ye. Dweso Swinemu Lanzane Pishimu Bawumare. Nina Mame Thumbe Begale Shamyoga Sikonsi Sakanui. Bua Gonigo Tosis and Takedari Satim Lopo the Bo to Tadalu. Sikonsi Begale Shamyo Didama, Miaobai Puet Tencho Tare Niarigu, Li Jaune Lenaji Pika Takedari Malupu the Bo to Ta Jaraba, Elilo the Bo to Ji Gabriel Nabaima, Sikonsi Ya Pika Taked Keralu, Miaobai Nina Thumpega Gulu Topian Gerale Pipare, Dane Pata Biro Sikonsi Begaro Tumpia Jet Zondiam Jati Yabo, Mia. American Auditor Okra Mike Jusenga, Tunin Ed Charlotte Gonson in a party in Kulunga the Bo to Tavi Pite. Budget the board to Nijego Lena Mapijan, Fogjaniga Piole Bare. Dabime, Lamet, the Nem Patema, Suya, Yaniat City by Yetame, Yego, Shang Shabu, to a 3 year Republican Party, Dega, Leas on Tai Candigo, Blue Yen Saint Joe Lamle Sudaro, Shinlin Piatare, Lanyantaku, Chamapia, Dibabu. Taucha Nimaro, Johnson has yet Tanja Lodomarcape, Sunigaja, Sunupe, Topian Jingo, Papiagare. Aldo Ukrati, Johnson ha, good the board to Tare, Budget the board to Nijego. Janle Pepemam Hopulu Subare. Zanwai Koniaga the board to Njeku Jinyumbi. Diga the board to Tare Dai Sashimelu Duga Spiobare. She Chilanigo to the Gualu Soundibi Kaimane Budget Yataja Pipu Lonely Jow Sele Sanchi Jabu Piobare. Tapamale Lame Zanwai Sakuya Ma Galadu Budget the Dan Kong Song no Mapilu Suya Yania Yetan Name Jigale Shinira Pibare. JN1 လို့အမည်ပေးထားတဲ့ COVID မျိုးကွဲတစ်ကြောင်ပြင် နှစ်တကူ အားလိုက်ရကာလလူစုလူဝေးတွေကြောင့် COVID-19 ရောဂါကကမ္ဘာတဝန်းပြန်လဲခေါင်းထောင်လာနေပါတယ် ကမ္ဘာကျန်းမာရေးအဖွဲ့ WHO ကဗိုလ်ထုတ်ပြန်တဲ့အချက်အလက်တွေအရဆိုရင် ဒီဇင်ဘာလထဲမှာ COVID-19 ကူးစက်မှုသေဒသာတိုးလာပြီးသေဆုံးသူက 1000 နီးပါးထိရှိခဲ့ပါတယ် ဥရောပနဲ့အမေရိကတိုက်အများစုပါတဲ့နိုင်ငံပေါင်း 50 နီးပါးမှာ COVID-19 ကြောင့်ဆေးရုံတက်ရတဲ့နှုန်းကလည်း 42 COVID-19 ကူးစက်မှုမြင့်တက်လာနေတာသိကြတယ်လို့ Dr. Tedros ကပြောပြီးနိုင်ငံတကာအစိုးရတွေကို COVID ကိုဆက်လက်စောင့်ကြည့်ကာကွယ်ကူတာရေးတွေလုပ်ဖို့တိုက်တွန်းလိုက်ပါတယ် JN1 မျိုးကွဲအသစ်ကလက်ရှိမှာကူးစက်မှုအမြင့်ဆုံးဖြစ်နေတယ်လို့ဆိုပါတယ် ဒါပေမဲ့ ဒါဟာ Omicron မျိုးကွဲတစ်မျိုးဖြစ်တာကြောင့်လက်ရှိရှင့်တင်ပြီးကာကွယ်ဆေးတွေကတစ်စုံတရာအတိုင်းအတာထိအကာအကွယ်ပေးနိုင်မယ်လို့လည်း WHO အကြီးအကဲကပြောထားပါတယ်များ
မြန်မာပြည်စနေနေ့မနက်ခင်းထိတ်တန့်ရောက်သတင်းတွေကိုကိုငင်းညံအေးပြောပြခဲ့တာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet စာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းအထက်မှာပဲဓာတ်ရိုက်လာရောက်ရှုစားနိုင်ပါတယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာအရင်ဆုံးတော့သတိတွေကအစီအရေးအခြေအနေကိုကြည့်အောင်ပါစစ်ကောင်စီတပ်တွေကနေမြေရှင်းလင်းရေးလုပ်ရင်စစ်ကြောင်းထိုးနေတဲ့ခင်ဦးမြို့နယ်ထဲမှာအရသား၄ဦးတပ်ဖြတ်ခံရပြီးတပြက်ခံရသူတွေထဲမှာကိုဝန်ဆောင်အမျိုးသမီးတဦးလည်းပါဝင်နေတယ်လို့ဒေသခံတွေကပြောပါတယ်။ခင်ဦးမြို့နယ်တွေကအချိန်နဲ့သတင်းပေးဖို့ချက်ကိုကိုစုံမိုးကျော်ကပြောပြမှာဖြစ်ပါတယ်ဗျာ
။ရေဦးမြို့တိုင်းရင်းစေးရုံမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်ဟာဇန်နဝါရီလ3ရက်နေ့ကစလို့ခင်ဦးမြို့နယ်ထဲမှာနေမြေရှင်းလင်းရေးစစ်ကြောင်းထိုးနေပြီးဇန်နဝါရီလ12ရက်နေ့မှာတော့စစ်ပြေဒုက္ခသည်အရသာဒေသခံ၄ဦးကိုတပ်ဖြတ်သွားတယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါတယ်။တပ်ဖြတ်ခံရသူတွေဟာတမန်အရတားတွေဖြစ်ပြီးအမျိုးသမီး2ဦးနဲ့အမျိုးသား2ဦးဖြစ်ပါတယ်အဲ့ဒီအထက်ကအမျိုးသမီး2ဦးဟာကိုဝင်9လရှိသူဖြစ်တယ်လို့သိရပါတယ်အရတားတွေတပ်ဖြတ်ခံရတဲ့အခြေအနေနဲ့ပတ်သက်လို့စစ်ပေးဒုက္ခသည်တွေကိုကူညီနေသူ2ဦးက VOA ကိုအခုလိုပြောပါတယ်
ဒီလိုရမှာလေရကဝိမုံကြီးကတဝိရရလဲမှာအကုန်းသားမိမကြီးဆိုလဲမှာ9လမှာရင်းမကြီးနဲ့တောင်းတည်ပြလာဟိုလူကြီးများကတော့အဲ့ငင်းကြသူကတော့ငါးလက်ကျော်ပေါ့လူကြီးပိုင်းငါးလက်ထောက်ချက်ဝင်နေတယ်ဟိုတယောက်ကတော့၄လက်ကျော်ကတော့ဒါလေးကသူကလည်းအနီးနားနဲ့ကတ်ချောင်းတာပါဒါအနီးနားနဲ့ကတ်ချောင်းတဲ့သူတွေဖမ်းခံရပြစ်ခံရတတ်ခံရတာပဲ
ရေဦးမြို့နယ်ကနေထွက်ခွာလာတဲ့အင်အား80နီးပါးရှိတဲ့စစ်ကြောင်းဟာဇန်နဝါရီလ10ရက်နဲ့17ရက်တို့မှာပြင်တောင်ကျေးရွာနဲ့တဲစုကျေးရွာတို့မှာညအိတ်တပ်ဆွဲခဲ့ပြီးဇန်နဝါရီလ12ရက်နေ့မှာတော့အဲ့ဒီကျေးရွာတွေအနီးမှာကာကွယ်ရေးတပ်ဖွဲ့တွေနဲ့ထိတွေ့တိုက်ပွဲဖြစ်ခဲ့ပါတယ်။အဲ့ဒီနောက်မှာစစ်ကောင်စီတပ်ဟာရေဦးမြို့တိုင်းရင်းစေးရုံကိုပြန်လည်ဆုတ်ခွာသွားတယ်လို့လည်းသိရပါတယ်။စစ်ကောင်စီတပ်စစ်ကြောင်းပြန်ဆုတ်ခွာသွားတဲ့အတွက်အရတားတွေကြေးရွာတွေပြန်လည်ဝင်ရောက်လာချိန်မှာအခုလိုတပ်ဖြတ်ခံရတဲ့ရုပ်အလောင်းတွေတွေ့ရတာလို့ဒေသခံတွေကပြောပါတယ်။ VOA ကကြေရှုခွင့်ရတဲ့ဓာတ်ပုံတွေထဲမှာတော့တပ်ဖြတ်ခံထားရသူတွေဟာဥကောင်ပွင့်ထက်နေပြီးတချို့မှာရင်ဘတ်မှာကြည်စံထိမှန်ပြီးသေဆုံးနေပါတယ်။စစ်ကောင်စီတပ်ရဲ့နယ်မြေရှင်းလင်းရေးအတွင်း January 6ရက်နေ့မှာလဲကန္တာယာကြေးရွာမှာနေရင်တချို့ကိုမိရှုသွားပြီးထူလောင်ထားတဲ့စပါးတွေကိုလည်းမိရှုဖျက်ဆီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။စစ်ကောင်စီတပ်ဟာအရင်ကခင်ဦးမြို့နယ်တဲကကြေးရွာတွေထဲမှာတပ်ဆွဲထားပေမဲ့ပြီးခဲ့တဲ့နှစ်စက်တလပိုင်းကစလို့ခင်ဦးမြို့နယ်တဲကနေခရိုင်မြို့ဖြစ်တဲ့ရေဦးမြို့မှာခံစစ်ပြင်တပ်ဆွဲနေပြီးရေဦးမျိုးနယ်ကတဆင့်အနီးအနားကမျိုးနယ်တွေကိုနယ်မြေရှင်းလင်းရေးတွေလုပ်နေတာလည်းဖြစ်ပါတယ
်ကိုစုံမိုးကျော်ပြောပြသွားတာပါခင်ဗျာအခုတခါတော့ဒီစစ်ကောင်စီတပ်နဲ့ AA တပ်ဖွဲ့တိုက်ပွဲတွေကြောင့်စစ်ရှောင်းနေကြုံနေရတဲ့ဒုက္ခကိုလည်းတင်ပြချင်ပါတယ်စစ်ကောင်စီတပ်နဲ့ဒီရခိုင်တပ်တော် AA တို့ကြားမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတာကြောင့်ချင်းပြည်နယ်ပလောဝဒေသကထွက်ပြေးလာရတဲ့စစ်ရှောင်းဒုက္ခသည်2000ကျော်စားနပ်ရိက္ခာအခက်အခဲနဲ့ကြုံနေရတယ်လို့ကူညီကယ်ဆယ်ရေးလုပ်နေသူတွေကပြောပါတယ်။နေမြေနီးစပ်တဲ့ရခိုင်ဒေသတွင်မှလည်းတိုက်ပွဲတွေပြင်းထန်နေပြီးမင်းပြဘက်မှဖုန်းလိုင်းတွေဖြတ်တောက်ခံရတယ်လို့မြို့ကန်တွေဘက်ကပြောပါတယ်။ရန်ကုန်မြို့ကပေးပို့လာတဲ့ဒီသတင်းကိုအလိမ်မာကတင်ပြထားပါတယ
်။ပြည်ရနှစ်နိုဝင်ဘာလကုန်လောက်ခရေကစပြီးတော့ပလောဝအနီးတဝိုင်းမှာစစ်ကောင်စီတပ်နဲ့ရခိုင်တပ်တော် AA တို့အကြားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့တာပါချင်းပြည်နယ်ပလောဝမြို့နယ်မှာနှစ်ဖက်အကြား2018ခုနှစ်ခရေကဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ထွက်ပြေးနေရတဲ့ဒုက္ခသည်တွေလည်းရှိနေသလို2023ခုနှစ်အတွင်းတိုက်ပွဲတွေကြောင့်လည်းဒုက္ခသည်တွေပိုများလာတာဖြစ်ပါတယ်စစ်ပေးရှောင်ပြည်သူတွေဟာစစ်ပေးလို့ရပလောဝအထက်ပိုင်းကိုရွှေ့ပြောင်းနေရပြီးတော့မြို့ပေါ်မှာလူမရှိတော့ကြောင်းစားဝတ်နေရအတွက်လိုအပ်ချက်တွေရှိနေတဲ့အပြင်ဆောင်းအနှွေးတဲ့စရာတွေလည်းအရေးပေါ်လိုအပ်နေတယ်လို့ဒေသခံတွေကပြောပါတယ်ကြေးရွာပေါင်း30ကျော်ကဒုက္ခသည်စုစုပေါင်းလူဦးရေ2000ကျော်ဟာစစ်ရှောင်စခန်းတွေမှာလာရောက်တိမ်းရှောင်နေရပြီးတော့အခုကြီးလိုအပ်နေတယ်လို့ချင်းပြည်ကာကွယ်ရေးတပ် CDF ကစလိုက်ဖောကပြောပါတယ
်ဒီမတောင်းကျော်ချင်းမှာကလေးကငယ်တွေလည်းပါတယ်ပြီးတော့အကြီးအိုတွေလည်းပါတယ်ဆိုတော့အခက်ခဲတွေကတော့ဟိုလက်ရှိကကျွန်တော်တို့တိမ်းရှောင်နေရတဲ့နေရာပြည်ပေါ်များများက ဒီဘလဝရဲ့ဆိုတော်တော်များများအဆင်မပြေတဲ့ခြေရော်ဟိုရှားနေခဲ့တဲ့မကုံလုံးနဲ့ဒီရှားပါတဲ့ခြေရော်တွေမှာတွားပြီးတော့မှတစ်ဆောင်မှဖြစ်တဲ့ကြောင့်မလို့အပထမဦးဆုံးရှားနေခဲ့တာကဟိုတော်တော်လေးကိုခက်ခဲရှိတယ်ဒုတိယကတော့ကျွန်တော်တို့ကျမ်းမာရေးဆောင်ရှောက်မှုပေါ့ဟိုရတီဦးတူကလည်းဟိုခက်ခဲဒီကြမ်းတမ်းနဲ့ဟိုနေတဲ့နေရာကလည်းဟိုဖြစ်တယ်လို့ပေါ့နော်တောထဲတောင်ထဲမှာခြေရော်တွေမှာဒီတိတိကျကျနဲ့နေရတယ်ပြီးတော့အမှုကာရီလည်းပုံလုံးနဲ့ရှင်ကြတော့ဒီချမ်းသာရဲ့ဆောင်ရှောက်မှုကအင်တန်မှဖြစ်ဖြစ်တယ်ဆိုဆန်းရေးခါတိဖြစ်ရှိတဲ့ဒုတိယကဟိုချမ်းသာရဲ့ဆောင်ရှောက်မှုဖြစ်မဲ့တတိယကတော့ရည်ရှိအမှားကျွန်တော်တို့ဘယ်လိုမျိုးသူတို့ကိုဟိုထားပေးမလဲဆိုတဲ့ခါလက်ရှိတွန်းတွေ့ရတဲ့ခေတ်ကတော့
လက်တလုံးမှာဘလဝကစစ်ကောင်စီရဲ့အခိုင်အမာစခန်းတွေဖြစ်တဲ့တယွန်အိုင်နဲ့နှုံဘူးဖြူအကုန်းတွေကိုပြီးရတဲ့ဒီဇင်ဘာလဆိုင်ပိုင်းမှာအေးအေးဘက်ကတင်နိုင်ခဲ့ပြီးနောက်ပိုင်းဘလဝဒေသတစ်ခုလုံးကိုစစ်ကောင်စီကင်းစင်တဲ့နယ်မြေဖြစ်အောင်လုပ်မယ်လို့ရခိုင်တပ်တော်ကထုတ်ပြန်ထားပါတယ်။ဘလဝမြို့အဝင်းကြီးကစစ်ကောင်စီစခန်းတွေနဲ့ပလဝကြောက်တော်အဆက်ကမီးဝပြူဟာတို့မှာတိုက်ပွဲအပြင်းထန်ဖြစ်နေတယ်လို့နီးစပ်ရာကျေးရွာဒေသခံတွေကပြောပါတယ်။တိုက်ပွဲတွေဖြစ်နေတာကြောင့်ပြည်သူတောင်းနေချီပြီးတော့ထွက်ပြေးနေရတာပါ။ရခိုင်ပြည်နယ်ဘက်မှာဆိုရင်လဲမင်းကြမျိုးပေါတော်ရန်ပြဲမျိုးစတဲ့ဒေသတွေမှာရေချောင်းကုန်းချောင်းနှစ်ဖက်ထိတွေ့တိုက်ခိုက်မှုတွေရှိနေတယ်လို့အေးအေးဘက်ကထုတ်ပြန်ထားပါတယ်။အဲ့ဒီဒေတာတွေကို VOA ဘက်ကဆက်သွယ်ပေးမဲ့မရခဲ့ပါဘူး။တိုက်ပွဲပြင်းထန်နေတဲ့မင်းပြရန်ပြဲစတဲ့နေရာတွေမှာဖုန်းလိုင်းတွေဆက်သွယ်မရပဲဖြတ်တောက်ခံထားရပါတယ်။မင်းပြနဲ့မိုင်20လောက်တောင်ဝေးတဲ့မြေပုံမြို့နယ်ဘက်မှာတော့တိုက်ပွဲကူးစက်နိုင်တဲ့ဆိုတဲ့သတင်းတွေကြောင့်ဒေတာကန်တို့ပြောင်းရွှေ့တာတွေရှိနေတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးဖေတန်းကပြောပါတယ
်။ဟုတ်ကဲ့ဒီရန်ပြဲဆက်မှာတော့ရှိရမြေုံဆက်မှာလည်းနည်းနည်းရှိအများအပြားမျိုးရင်းတိုက်ပွဲဆိုတော့မျိုးကမျိုးရောနေရီကိုဖြတ်ကြည့်ကြတယ်ဆိုတော့အမျိုးမှလည်းလူသားများမျိုးမျိုးပေါ်တရားလုံးမတရားစားတဲ့လူတွေပါတယ်ဟိုရှမ်းသာတဲ့လူတွေပါတယ်ပြီးတော့ဆိုင်ကနားတွေရောင်းတဲ့လူတွေပါတယ်သူတို့ကတော့ကိုယ်နှိရှာရပေါ့စဉ်မျိုးတွေအပြည့်တွေအဲ့လိုနေရတာများပါတယ်ဒုက္ခတွေစကားဖွင့်ပြီးတော့နေရတယ်ဆိုတာကတော့ကျန်းလုံးလက်စားတွေပေါ့အဲသူကတော့ဖုန်းကြောင်းနေမှာအစကားနေမှာနေကြပေါ့ဟိုမင်းများဆိုလည်းတစ်မျိုးလုံးရှောင်းသွားကြပြီ
မနေ့ကညီနောင်မဟာမိတ်သုံးဖွဲ့နဲ့မြမစစ်ကောင်စီတို့အကြားတရုတ်နိုင်ငံမှာလုပ်တဲ့နောက်ဆုံးဆွေးနွေးပွဲကနေရှမ်းမြောက်ဒေသမှာအပြည့်ရထားဖို့သဘောတူလိုက်ကြပါတယ်ဒီသဘောတူညီချက်ကရှမ်းမြောက်မှာပဲအကျုံးဝင်ပြီးတော့ရခိုင်ဘက်မှာအကျုံးဝင်မဝင်ဆိုတာကိုရှင်းရှင်းလင်းလင်းမသိရသေးပါဘူးနိုင်ငံရေးလ ీల သုံးသက်သူပြည်သူလွှတ်တော်ကိုလည်းဥဖေတန်ကတော့လက်ရှိတိုက်ပွဲတွေနဲ့ပတ်သက်လို့ရောစစ်ကောင်စီနဲ့ညီနောင်မဟာမိတ်အဖွဲ့တွေရဲ့သဘောတူညီချက်တွေနဲ့ပတ်သက်လို့သူ့အမြင်ကိုအခုလိုပြောပြပါဗျ
။သူတို့သဘောတူညီချက်ကယာယီအဖြစ်ခံရစဲမဲ့သဘောပေါ့။ဒါပေမဲ့အေးပါမပါတော့မသိဘူးအရှမ်းမြောက်မှာအဓိကရှမ်းမြောက်ကိုအဓိကအေရီယာထားပြီးတော့အဖြစ်ခံရစဲမဲ့ဆိုတဲ့သဘော။ဒါပေမဲ့အဲ့ဒါအသေးစိတ်သူတို့အနေနဲ့ဆွေးနွေးကြဖို့အချက်တွေရှိမှာပေါ့ဥပမာဆိုရင်မူလနေရာကိုသွားပြရမယ်ဆိုတာမျိုးကတော့ဘုဘကလည်းလက်ခံမှာမဟုတ်ဘူးအဲဒါဆိုတာကတော့ရောက်တဲ့နေရာမှာရပ်ပေါ့အဲဒီသဘောမျိုးဆိုရင်တော့ဖြစ်နိုင်တယ်အဖြစ်ကတော့ယာယီရဆက်ထားရမယ်အဲဒီအဖြစ်ကပေါ့ရေရှည်ပေါ့ရေရှည်တည်တတ်အောင်အဲအမျိုးကြတော့အရှင်ယူရအောင်မယ်လို့ထင်ပါတယ်ရခိုင်မာတော့ပါမပါတော့မသိဘူးရခိုင်မာရဲ့စီရေကတော်တော်ဟိုပြင်းထန်တယ်ပေါ့တင်းပါတယ်ပေါ့
လက်တော်စစ်ပွဲတွေကြောင့်ရခိုင်ပြည်နယ်ကမြို့နယ်၃မြို့မှာစစ်ပင်းရှောင်2,600ကျော်ရှိလာပြီလို့ရခိုင်ပြည်အရေးပေါ်ကူညီကယ်ဆယ်ရေးပူးပေါင်းအဖွဲ့ကဖော်ပြထားပါတယ်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တမ်းပဲနဲ့ Blue Mark အပြရောက်အမှတ်လေးပါတာသတိပြုကြည့်ကြပါလေ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါခင်ဗျာ
ချစ်တော်မိတ်ဆွေများအခုမြင်နေကြားနေရတာကတော့ VOA American တန်ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေပဲဖြစ်ပါတယ်။သိမကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှုပြင်ဆင်ထားပါတယ်။ကျွန်တော်တို့ VOA ကထုတ်လွှင့်သမျှအစီအစဉ်တွေသတင်းတွေနဲ့ပတ်သက်ပြီးတော့ VOA ရဲ့ Facebook, YouTube, Twitter, Telegram, Instagram စတဲ့အစားရှိတဲ့ဒီ social media တွေကနေအပြည့်စုံတင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာအခုတော့ဒီကမ္ဘာ media တွေမှာမြန်မာပြည်အကြောင်းဘာတွေပြောနေရင်းနေကြသလဲဆိုတာတွေကိုမူရင်းအပေါ်မပြတ်ဦးကျော်စံသာကကောက်နှုတ်တင်ပြထားပါတယ်ခင်ဗျာ
โอเคခုမှပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေကတော့လောင်နိုင်ငံကမြန်မာနိုင်ငံဆိုင်ရာ truth and goods တွေတောက်ခန့်အပ်တဲ့ကိစ္စနဲ့ပတ်သက်လို့စုံစမ်းချက်ရှမ်းမြောက်တိုက်ပွဲမှာတရုတ်ကဘယ်လိုပါဝင်ကစားနေသလဲဆိုတဲ့သုံးသပ်ချက်တွေဖြစ်ပါတယ်။ဥပစာပြောပြလိုတာကတော့ ASEAN Share Lao Appoints Special Envoy on Myanmar ASEAN ဥက္ကဋ္ဌလာအိုနိုင်ငံကမြန်မာနိုင်ငံဆရာအထူးစင်တမန်တယောက်ခန့်လိုက်တဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ Sebastian Stenjure သုံးသပ်ချက်ဖြစ်ပါတယ်။ The diplomat ဟာရေးသားထားတာဖြစ်ပါတယ်ခင်ဗျာ။ ASEAN လက်ရှိဥက္ကဋ္ဌလာအိုနိုင်ငံဟာ Lone Problem မျိုးမှာနိုင်ငံသားဝန်ကြီးများရရှိအစီအွေမတိုင်ခင်မှာပဲမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားဖြစ်ဝိုင်းစန်တမန်တူဖြစ်တဲ့ Longkio Kit Hong ကိုခန့်လိုက်ပါတယ်အလွန်ကြီးဟာအတွေ့အကြုံများပြတယ်ကုလသမဂ္ဂဆိုင်ရာလာအိုအမြဲတမ်းကိုယ်စားဖြစ်1993ကနေ2012ခုနှစ်အထိနောက်ခါလာအိုနိုင်ငံဒုတိယနိုင်ငံသားရဲ့ဝန်ကြီးနဲ့အာဆီယံရဲ့တာဝန်အဖြစ်ဆောင်ရွက်ခဲ့မှုပါတယ်ဒါပြင် Small Countries Big DiplomacyLaos in the UN, ASEAN, and MRC stress out for the Putwe Yeda Gedu Pipare. Tabime, two kind of Yamas in Kokuam, say Labau. ASEAN, Bondabot Ninjang, Nayago, Kripa on Lusama Pipare. Tis the Botinjed with him, a Chechen, Pikaya say, Pepanzum Bawin, Nangan Yi, Sunemu Pilu Yi, Sarinetu. The two dress and a boot of Taubank Niyero, don't Sutara Pipare.သူတို့ပြန်ပတ်မှန်းခုကစတဲ့ချမှတ်ကြရမိကွန်ထုတ်စီရဖြစ်ခဲ့တာပါအခုချိန်ကြီးလက်တွဲမကြတဲ့မြန်မာကျအဖြစ်ဆက်လက်ရှိနေပါတယ်တကယ်တော့မြန်မာနိုင်ငံမှာစစ်တပ်နဲ့ခုခံတွန်းလှန်ရေးအင်အားစုတို့ဟာအပြုတ်တိုက်နေကြတာဖြစ်ပါတယ်ဒီချိန်မှာစစ်တပ်နဲ့ကျယ်ပြန့်တဲ့ဆင်ညင်မဲ့မဟာမိတ်တွေအကြမ်းမှာဆွေးနွေးညှိနှိုင်းပြီးနိုင်ငံရေးအဖြစ်ချဖို့ဆိုတာမဖြစ်နိုင်ပါဘူးတွန်းလှန်ရေးအင်အားစုတို့ရဲ့ညှိနှိုင်းချက်ကိုရှုတ်တွက်ရလဲရောက်နိုင်တယ်လို့ဆိုထားပါတယ်တပည့်မှာလည်းအာဆီယံအတွင်းမှာကိုမြန်မာပြည်နာနဲ့ပတ်သက်ပြီးတော့သဘောထားကွဲလွဲမှုတွေရှိနေတယ်။အခုတော့အလှကျဥက္ကဋ္ဌဖြစ်ခဲ့တဲ့အင်ဒိုနီးရှားဟာမလေးရှားဖိလစ်ပိုင်တို့နဲ့အတူ NUG ပါဝင်တွန်းလှန်ရေးအင်အားစုတွေနဲ့ပါစစ်ကောင်စီကန့်ကွက်တဲ့ဂျာကဆွေးနွေးမှုတွေရှိနေပါတဲ့။ဒါပေမဲ့လာအိုနိုင်ငံကတော့လုံးဝတိတိကျကျဂျာနေမယ်ဝေမဆွေးဘူးဆိုတဲ့မျိုးကင်ဆယ်ထားလို့တော့အခုတန်တမန်သေးဖို့အောင်မြင်မှုတစုံတရာရနိုင်ခြင်းအလိုလိုကန့်သတ်ပြီးသားဖြစ်သွားတယ်လို့ဆိုပါတယ်။မဆီကောင်စီရဲ့ကောင်းမာလုံးမှုနဲ့ဥက္ကဋ္ဌအင်ဒိုနီးရှားနဲ့နောက်ဥက္ကဋ္ဌဖြစ်လာမဲ့မလေးရှားတို့ကပါသုံးဝင်းဆိုင်ပူပေါင်းဆောင်ရွက်ကြမယ်လို့ချမှတ်ထားတဲ့အတွက်တနည်းအားဖြင့်ပြောရင်ဒါဟာလာအိုအတွက်တော့အကျိုးရှိနိုင်ပါတယ်။ဘယ်သူမှတွန်းလို့မရွေးကြတာလာအိုနိုင်ငံအဆက်ကျရင်လည်းပဲသူတွန်းလို့မရွေးတာညံ့ရမကြနိုင်ဘူးလို့လည်းသူကပြောထားပါတယ်။အခုလာအိုရဲ့အထူးစံတမအတွေ့အကြုံတွေရင်းကျက်လာတဲ့စံတမတူဖြစ်ပေမဲ့ASEAN ရဲ့ diplomacy ဟာမြန်မာနိုင်ငံပြည်ထောင်မှာအလုံးမဖြစ်နိုင်ဘူးလို့အမေရိကန်အငြင်းစားသမားဟီဒူဖြစ်တဲ့ Scott Marshall ကလည်း X မှာရေးထားတယ်လို့ကိုကဖော်ပြပါရယ်။မှန်ပါတယ်အခုနောက်ဆုံးဖြစ်ထွန်းခဲ့တဲ့တိုက်ပွဲအခြေအနေကိုကြည့်မယ်ဆိုရင်စစ်အုပ်စုလုံးဝပြိုပြက်သွားတဲ့အခါမှာဘယ်လိုလုံဆောင်ရမယ်ဆိုတာကသာ ASEAN အနေနဲ့အလေးထားစဉ်းစားထားရင်ပိုကောင်းမယ်လို့ဆောင်းပါရှင် Sebastian Stringer ကသံသတ်ထားပါတယ်။အခုဆက်လက်ပြီး Chinese official meets Myanmar hunters chief on rubber caption key town အချက်ချာကြတဲ့မြို့သဘုံတွေသိမ်းပိုက်ပြီးတဲ့နောက်တရုတ်ရာရှိမြန်မာစစ်ကောင်စီအကြီးအကဲနဲ့တွေ့ဆုံမှုဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးတို့ကိုထုံထုံပြောပြလိုပါတယ်။ဒါသာသူကတော့ Sebastian Stringer ပဲဖြစ်ပါခင်ဗျာ။ရှမ်းမြောက်ကကိုဝန်ဒေသကိုတိုင်းရင်းသားလက်နက်ကင်တွေသိမ်းပိုက်ပြီးတဲ့နောက်မြန်မာစစ်ကောင်စီနဲ့တွေ့ဆုံမှုတရုတ်ဘက်ကအများအပြားပြုလုပ်လာခဲ့ပါတယ်။နဖက်စလုံးနေဇာဒေတာအေဂျင့်တင်ရဘူးကိုဆက်လက်ထင်းထင်းထားလို့ရဲအွန်လိုင်းလည်လည်မှုနေဇာဖြတ်ရစလုပ်ငန်းတွေကိုပူပေါင်းနှိမ့်နေလို့ရဲဒေတာလုံလုံရေးတိုးတက်ဖွံ့ဖြိုးရေးကိုလိုလားရဲလို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကထုတ်ပြန်ကြောင်းဆောက်ချင်တဲ့ Morning Post တင်းစာကိုကိုကဖော်ပြပါရဲဒီဂျင်ဟာဂျေဟာ MNDAA တပ်ဖွဲ့ကပူကန်အထုကိုပဲအုပ်ချုပ်ခွင့်ရနယ်မြေကိုပြန်လည်သိမ်းပိုက်ချိန်မှာထွက်ရှိလာတာဖြစ်လေတော့ကျန်ပြန်ခနဲ့လိုပဲဖြစ်နေပါတဲ့စစ်ကောင်စီအနေနဲ့ကိုကန်ဒေသရဲ့မြို့တော်လောက်ကင်ကိုလွတ်လွတ်ရပြီးပုံပြုတ်ချသွားအပေါ်ဝင်စစ်သား2389ယောက်လက်နက်ချလိုက်တာဟာမြန်မာစစ်တပ်ရဲ့သမိုင်းတခြားအကြီးမားဆုံးအငြင်းခံလက်နက်ချမှုဖြစ်ကြောင်း ရှင်ရှားတဲ့သုံးသပ်သူတွေကလည်းမချက်ချတယ်လို့ကိုကဖော်ပြထားပါတယ်။ပြီးခဲ့တဲ့အပတ်မှာမြန်မာနိုင်ငံဘက်ကရုပ်ဆန်တွေတရုတ်နိုင်ငံယူနန်နယ်ရဲ့ကြားရုပ်ထည့်ပြီးတဲ့နောက်မှာတရုတ်နိုင်ငံရဲ့ပြောခွင့်ရပဋိပက္ခမှာပေါင်းရင်းသူဘယ်ပေါင်းစုံလို့အများဆုံးအပြည့်ရဖို့တောင်းဆိုခဲ့ပါတယ်။ပြီးတော့ကိုကကိုအုပ်ချုပ်နေတဲ့စစ်ကောင်စီရဲ့စီးရဲမဟာမိတ်နေကြဆောင်တပ်ဖွဲ့အနေနဲ့လည်းအဲ့ဒီနေရာမှာ online လင်းလဲမှုတွေကိုတတိယရောနေနေဖို့တောင်းဆိုတာကိုတစ်ဖက်ကငင်းဆန်ခဲ့တဲ့အတွက်တရုတ်ဖက်ကခံပြင်းတော်သားဖြစ်ခဲ့တာပါဒါကြောင့်လည်းညီနောင်သုံးဖွဲ့ရဲ့2029စစ်စင်ရေးမှာတရုတ်ကလက်ဆောင်နေခဲ့တယ်လို့ဆိုပါတယ်ရှမ်းမြောင်နဲ့ပတ်သက်တဲ့တရုတ်မူဝါဒကြိုးယူတာရောဆက်ဘုံသွေးရင်းနဲ့အိန္ဒိယသမုဒ္ဒရာထွက်ပေါက်ရရှိလို့ပဲဖြစ်ပါတယ်ရှမ်းမြောင်ဒေသရဲ့ရေရှည်ညင်းကြေးအလားအလာကိုတော့သိပ်မမျှော်လင့်နိုင်ပါဘူးဒီမန်ကျတဲ့ရှေ့ကိုရွေးချနိုင်ဖို့အပြစ်ခတ်ရစရေးတရားကိုကောက်ကံကဦးစားပေးလို့ဆောင်ရတာဖြစ်တယ်လို့လည်းသူကမှတ်ချက်ကြတာပါပဲစစ်ကောင်စီနဲ့ဆွေးနွေးခဲ့တဲ့ကိစ္စတွေဟာစစ်ကောင်စီဆက်လက်အရေးနှိမ့်နေဦးမယ်ဆိုရင်တော့တေဥ့အတွက်အကျိုးမရှိနိုင်ပါဘူး MNDA ကကုရံကိုပြန်လဲထိန်းချုပ်လိုက်နိုင်ခြင်းအပြင်အပြစ်ရစပြီးနေဆက်တည်ငြိမ်ရေးဖြစ်လာမယ်လို့တေဥ့ကရှုမြင်ထားပုံရပါတယ်စစ်ကောင်စီရဲ့အနာဂတ်ရေးနဲ့ပတ်သက်ပြီးတရုတ်ကဘယ်လိုယူဆထားလဲဆိုတာကတော့သိကြမရမယ့်မျိုးတစ်ခုဖြစ်တယ်လို့ဆောင်းပါရှင်ဆေဘက်ရှင်စထရင်ဂျူကသုံးသပ်ထားပါတယ်အခုဆက်လက်ပြီးဒီအကြောင်းအရာနဲ့ဆက်ဆက်တဲ့နောက်ထပ်သုံးသပ်ချက်တစ်ခုကိုလည်းပြောပြလိုပါတယ် Is China playing both sides in Myanmar နိုင်ငံမှာတရုတ်ဟာနှစ်ဖက်လုံးကိုကစားနေသလားဆိုတဲ့ခေါင်းစဉ်နဲ့ James Palmer ရဲ့သုံးသပ်ချက်ဖြစ်ပါတယ်နောက်ထပ်ဆက်ပြီးစစ်အနာသိမ့်ပြီးရဇဝင်းတွေဟာပုံမလလလလဆန်ဆလာနေတယ်တရုတ်လူမျိုးတွေကိုဆွေးဆောင်စီယုံပြီးနင့်နာစေတယ်ဒါကိုနင်းပေးဖို့တရုတ်ဆွေအားမြန်မာကိုပြင်းပြင်းထန်ထန်မေတ္တာရခံခဲ့ပေမဲ့တရားမှုရှိခဲ့တော့ပဲစစ်ကောင်စီကသူတို့လူတွေကိုမထိနိုင်လို့ပဲလားအပြင်းထန်ပြန်လဲတွန်းထန်လို့ပဲလားတော့မသိကြဘူးတကယ်လို့ဒီကိစ္စအပေါ်မှာတရုတ်လူကျင်တဲ့ထိ ंछ ုပ်မှုရအောင်သဘုံတွေကလွတ်ဆောင်ပေးနိုင်မယ်ဆိုရင်ပြည်ထောင်နေဆက်ဖြတ်ကျော်ပြီးတရုတ်ပြည်သူတွေရောဒုက္ခပင်းနေမှုပပအောင်လို့ဆောင်ပေးနိုင်မယ်ဆိုရင်တရုတ်ဟာသဘုံတွေနဲ့ပဲညီနိုင်ဆောင်ရွက်ဖို့အစဉ်သင်းရှိခဲ့မှာပဲလို့ဆိုထားပါတယ်။အခုလက်ရှိအခြေအနေကတော့တော်လေးတန်ပြားရှိစီရာမရေမရာဖြစ်နေပါတယ်။ဒါပဲပြောပြောညီနောင်သုံးဘွဲကတစ်ဖက်ဖြစ်တဲ့ MNDA အဖွဲ့ကို၌ကဒီရဇဝတ်လူမှန်းတွေနဲ့ဆက်ဆက်နေတယ်လို့ဆိုနေကြပါတယ်။ online ညီလည်းမှုကိုသူတို့ကဆက်လက်ခွင့်ပြုထားနိုင်ဖို့ရှိတယ်တရုတ်ပြည်သူတွေကိုတော့အန်ဒီအမဖြစ်စေပဲအဲ့ဒီဒေသကိုထိန်းချုပ်သူတွေအတွက်ကြိုးစားနေမှာဖြစ်တယ်။နောက်ဒီနေရာမှာပါဝင်ပတ်သက်နိုင်ွယ်တစ်ခုကတော့တရုတ်ပြည်သူလူမျိုးရေးတပ်မတော် PLA တတိယပြင်ပြောရင်တရုတ်စစ်တပ်အတွင်းခြားစားပစ္စည်းမှုတရုတ်ဆိုရင်နှိမ်နင်းမှုပဲဖြစ်နိုင်ပါတယ်။တရုတ်စစ်တပ်ဟာမြန်မာဘက်ကသဘုံတွေကိုလက်နက်ထုတ်ပန်တာတရုတ်ဧည့်သည်တွေအစွာများတဲ့ကာစီနိုယုံတွေကိုအကာအကွယ်ပေးတာပါဝင်နေဆက်ဖြတ်ရဇဝမှုတချို့မှာဟိုးရုံတွေကပါဝင်ပတ်သက်နေခဲ့တာရှိပါတယ်တဲ့ဒီအတွက်တရုတ်စစ်တပ်ကိုသန့်စင်ရေးလုပ်တဲ့ကိစ္စဟာလည်းပဲနေဆက်ပေါ်မှာလက်ခံမှုရှိနိုင်တယ်လို့ဆိုပါတယ်တရုတ်နေနဲ့စစ်ကောင်စီကိုလုံးဝပြစ်ပယ်လိုက်နိုင်တဲ့အလားအလာတော့မရှိသေးပါဘူးပြည်တွင်းစစ်မှာတစ်ဖက်ဖက်ကအပြတ်သတ်နိုင်လာမယ်ဆိုရင်တော့တရုတ်ဟာအဲ့ဒီနိုင်ရတဲ့ဘက်ကိုပုံအောင်ထောက်ခံလာနိုင်ပဲရှိတယ်ဒါပေမဲ့လောလောဆယ်မှာတော့တရုတ်ပြည်သူတွေမနစ်နာဖို့တရုတ်အကျိုးစီးပွားကိုမချိခိုက်စေဖို့တို့လူကျင်တာကိုရအောင်နှစ်ဖက်စလုံးနဲ့တရုတ်ကထိတွေ့ကစားနေဦးမဲ့သဘောဖြစ်တယ်လို့သုံးသပ်ထားတာဖြစ်ပါတယ်ခင်ဗျာခုဒီဘက်ကလက်ပဲဖြစ်ပါတယ်ခင်ဗျာနောက်ဘက်မှာဘယ်လိုများသုံးသပ်လာကြအောင်လဲဆိုတော့ကျွန်တော်စောင့်နေလိုက်ကြပါစေအားလုံးကိုကျေးဇူးတင်ပါတယ်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့မြန်မာပြည်စနေနေ့မနက်ခင်းအစီအစဉ်တွေကိုလှိုင်းဒိုမီတာ3249 VOA ရဲ့ Facebook website YouTube တို့ကပါဓာတ်ရိုက်ထုတ်လွှင့်နေတာပါအခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အမျိုးသမီးကန္တသုရဆုံလင်အမေရိကန်တခွင်းနဲ့သိပ္ပံနဲ့နီးပညာကန္တတွေနားဆင်ရဖို့ရှိတဲ့ထဲအရင်ဦးဆုံးတော့အီရန်အမျိုးသမီးလှုပ်ရှားမှုနဲ့ငြိမ်းချမ်းရေး Nobel ဆုရှင်ဖြစ်တဲ့ Nargis Mohammadi ရဲ့အကြောင်းအမျိုးသမီးကန္တဖြစ်ပါတယ် အီရန်နိုင်ငံကလူအခွင့်အရေးတက်ကြွလှုပ်ရှားသူနာဂစ်မိုဟမ်မဒီဟာအီရန်နိုင်ငံမှာအမျိုးသမီးတွေအပေါ်ခွဲခြားဆက်ဆံဖိနှိပ်ခံရတွေကိုဆန့်ကျင်ပြီးလူသားအလုံးအတွက်လူအခွင့်အရေးနဲ့လွတ်လပ်ခွင့်တွေကိုမြင့်တင်ဖို့ကြိုးပမ်းခဲ့သူဖြစ်တယ်လို့2023နိုဘယ်ငြိမ်းချမ်းရေးဆုကျင်းညခြင်းမှာနိုဘယ်ကော်မတီကပြောပါတယ်နိုဘယ်ငြိမ်းချမ်းဆုရှင်နာဂစ်မိုဟမ်မဒီနဲ့အီရန်အမျိုးသမီးရေးလှုပ်ရှားမှုကြောင်းဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာမက်ခင်ဖြူတွေကစူးစီးတင်ပြထားပါတယ်ခင်ဗျာ
The Norwegian Nobel Committee has decided to award the Nobel Peace Prize for 2023 to Nargis Mohammadi for her fight against the oppression of
women. 2023ခုနှစ်အတွက် Nobel ငြိမ်းချမ်းရေးဆုကို Norway Nobel Committee က Nargis Mohammadi ကိုချီးမြှင့်ဖို့ဆုံးဖြတ်လိုက်ပါတယ်ဟီရန်နိုင်ငံမှာမြို့သမီးတွေအပေါ်ဖိနှိပ်မှုကိုဆန့်ကျင်ပြီးတော့လူသားအလုံးအတွက်လူအခွင့်အရေးနဲ့လွတ်လပ်ခွင့်အတွက်သူ့ရဲ့တိုက်ပွဲဝင်မှုတွေကြောင့်အခုလိုမျိုးချီးမြှင့်လိုက်တာဖြစ်ပါတယ်
။ဒါကတော့2023ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုကိုလူအခွင့်အရေးနဲ့မြို့သမီးရဲ့တက်ကြွလှုပ်ရှားသူအီရန်မြို့သမီးနာဂစ်မိုဟမန်ဒီကိုချီးမြှင့်လိုက်တဲ့အကြောင်းနော်ဝေနိုင်ငံနိုဘယ်ကော်မတီဥက္ကဋ္ဌပါရစ်အန်ဒါဆန်ကကြေညာသွားတာပါ။နာဂစ်မိုဟမန်ဒီဟာအီရန်နိုင်ငံမှာအမျိုးသမီးတွေအပေါ်ခွဲခြားဆက်ဆံဖိနှိပ်မှုတွေအဆုံးသတ်စေဖို့နဲ့လူတိုင်းအတွက်လူခွင့်ရေးနဲ့လွတ်လပ်ခွင့်တွေခံစားရရှိစေဖို့နှစ်ပေါင်း20ကျော်ကြာမဆုတ်မနစ်တောင်းဆိုတိုက်ပွဲဝင်နေတဲ့သူတူဖြစ်ပါတယ်။သူဟာနိုဘယ်ငြိမ်းချမ်းရေးဆုရှင်တူဖြစ်တဲ့အီရန်အမျိုးသမီးရှီရင်အဘဒီတည်ထောင်ထားတဲ့လူခွင့်ရေးကာကွယ်စောက်ရှောက်သူများအဖွဲ့ Defenders of Human Rights Center မှာ2003ခုနှစ်ကစပြီးတော့ပါဝင်ခဲ့တယ်လို့အီရန်နိုင်ငံမှာတည်ထောင်စီရင်မှုတွေအဆုံးသတ်စေဖို့နဲ့လူခွင့်ရေးလှုပ်ရှားသူတွေအပေါ်အီရန်အာဏာပိုင်တွေရဲ့ညှဉ်းပန်းနှိပ်စက်မှုတွေလိမ္မိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုဆန့်ကျင်ကန့်ကွက်တဲ့လှုပ်ရှားမှုတွေမှာဦးဆောင်ပါဝင်ခဲ့တာဖြစ်ပါတယ်။ဒီလိုလှုပ်ရှားမှုတွေကြောင့်လဲမိုဟမ်မဒီဟာအီရန်အာဏာပိုင်တွေရဲ့ဖမ်းဆီးတာကို73ချိန်ခံခဲ့ရပြီးထောင်နဲ့စုစုပေါင်း32နှစ်အထိချမှတ်ခံခဲ့ရတယ်လို့ကျိန်နံ154ချိန်ရိုက်နှက်ခံခဲ့ရပါတယ်။2016ခုနှစ်ကဖမ်းဆီးခံရချိန်မှာထောင်နဲ့16နှစ်ချမှတ်ခံခဲ့ရပြီးတော့2020မှာပြန်လည်လွတ်မြောက်ခဲ့ပေမဲ့2021ခုနှစ်မှာပြန်လည်ဖမ်းဆီးခံခဲ့ရပါတယ်။လက်ရှိမှာလည်းသူဟာအီရန်မှာနာမည်ဆိုးနဲ့ကြော်ကြတဲ့အဲဗင်အချင်းထောင်မှာအချင်းချခံထားရဆဲဖြစ်ပါတယ်။သူ့ကိုဘယ်လိုပဲဖိနှိပ်ဖိနှိပ်မိုဟမ်မဒီကတော့လူအခွင့်အရေးနဲ့အမျိုးသမီးအခွင့်အရေးအတွက်ရဲရဲရဲရဲရှေ့ဆက်တိုက်ပွဲဝင်နေသူတူဦးဖြစ်ပါတယ်လို့နိုဘယ်ငြိမ်းချမ်းရေးဆုရွေးချယ်ရေးကော်မတီကပြောဆိုပါတယ်။နော်ဝေဝန်ကြီးချုပ်ယူနက်စ်ကာစထရာကလည်းနာဂစ်မိုဟမ်မဒီဟာအားလုံးအတွက်လေးစားအတူယူစရာလုပ်ရက်တွေကိုစွမ်းဆောင်သူတူဦးဖြစ်တယ်လို့ပြောဆိုခဲ့ပါတယ်
။ This year's prize reflects that Nargis Mohammadi has done an important work that inspires far beyond Iran. It's a recognition.
Nargis Mohammadi ha Iran ပြည်သူတွေအတွက်သာမကအားလုံးအတွက်လေးစားအတူယူစရာကောင်းတဲ့အရေးပါတဲ့လူရတွေကိုစွမ်းဆောင်ခဲ့သူဖြစ်တဲ့ဆိုတာကတော့အခုလိုဒီစုချင်းမြင့်ခံမှုဟာထင်အပ်ပြနေပါတယ်။သူဟာလူခွင့်ရေးအတွက်မဆုံးမနစ်ကြိုးပမ်းအားထုတ်ခဲ့တယ်လို့လူခွင့်ရေးနဲ့ညီညာရေးအတွက်အရက်ဖက်အဖွဲ့အစည်းတွေကြားချိတ်ဆက်ဆောင်ခဲ့တာတွေကြောင့်လည်းအခုလိုမျိုးအသိမှတ်ပြုခံရတာဖြစ်ပါတယ်။
အီရန်နိုင်ငံမှာ1989ခုနှစ်နောက်ပိုင်းပုံမှုဆိုးရွားလာခဲ့တဲ့အမျိုးသမီးတွေအပေါ်ခွဲခြားဆက်ဆံမှုတွေနဲ့ဖိနှိပ်မှုတွေဟာပြီးခဲ့တဲ့2022နဲ့2023ခုနှစ်တွေမှာတော့နိုင်ငံတကာကပါအာရုံစိုက်သတိထားလာရတဲ့အထည်ဖြစ်လာခဲ့ပါတယ်။2022ခုနှစ်စက်တင်ဘာလ13ရက်နေ့ကခတ်မျိုးနွယ်တူဖြစ်တဲ့အသက်22နှစ်အရွယ်အီရန်အမျိုးသမီးငယ်မာရှာအာမီနီဟာအမျိုးသမီးတွေမချုံမနေရချုံရတဲ့ဟီဂျပ်ခေါင်းစည်းပုံဝါကိုရော့ဒီရော့ရဲချုံထားတယ်လို့ဆိုပြီးအီရန်ဘာသာရေးရဲတွေကဖမ်းဆီးတာကိုခံခဲ့ရပြီးတော့ရက်ပိုင်းအတွင်းမှာပဲကွယ်လွန်သွားခဲ့ပါတယ်။အီရန်အာဏာပိုင်တွေလက်ထဲမှာအခုလိုမာရှာအာမီနီတိတ်ဆုံးခဲ့ရတာကိုမကျေနပ်တဲ့သူတွေထောင်ထောင်ချီပြီးတော့နိုင်ငံတော်ဆန္ဒပြခဲ့ကြတယ်လို့ဒီလိုလှုပ်ရှားမှုတွေမှာလည်းနာဂစ်မိုဟမ်မဒီအသံတိတ်မနေခဲ့ပါဘူး။အချင်းထောင်ထဲမှာရှိနေတဲ့တိုင်အောင်အာနာပိုင်တို့ရဲ့လုပ်ရက်တွေကိုရှုံချဖော်ထုတ်ခဲ့ပြီးအချင်းထောင်တွေကနိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေတွေကိုလည်းနိုင်ငံတကာကသိအောင်ရေးသားပေးပို့ခဲ့ပါတယ် ။အီရန်နိုင်ငံမှာအမျိုးသမီးတွေဟာဟီဂျပ်လို့ခေါ်တဲ့ခေါင်းစည်းပဝါကိုမဖြစ်မနေခြုံကြရတယ်လို့အမျိုးသမီးတွေဘယ်လိုဝတ်စားစင်ရမယ်ဆိုတဲ့စီရင်သတ်မှတ်ချက်တွေတင်းတင်းကြပ်ကြပ်ချမှတ်ထားပြီးမလိုက်နာသူတွေကိုတော့အာဏာပိုင်တွေကပြင်းပြင်းထန်ထန်အရေးယူလေးရှိပါတယ်။ဒီလိုမျိုးသမီးတွေအပေါ်ဖိနှိပ်တဲ့လုပ်ရက်တွေကိုစန့်ကျင်တဲ့ကန့်ကွက်ဆန္ဒပြပွဲတွေကတော့မာရှာအာမီနီတိုက်စုံးမှုနောက်ပိုင်း2022နဲ့2023ခုနှစ်တွေအတွင်းမှာပုံမှုကျေပြန့်လာခဲ့တာဖြစ်ပါတယ်။ဒီလိုမျိုးသမီးခွင့်ရတောင်းဆိုမှုတွေတိုးလာနေချိန်မှာပဲအီရန်မျိုးသမီးရေလှူရှားသူတယောက်ကိုကမ္ဘာအချင်းကရငင်းငင်းရေးနိုဘယ်ဆုပေးလိုက်တဲ့အတွက်အီရန်မျိုးသမီးတွေရဲ့လှူရှားမှုတွေအပေါ်မှာနိုင်ငံတကာရဲ့အာရုံစိုက်မှုတွေပိုးပြီးတော့ရလာစေတယ်လို့အမျိုးသမီးတွေအတွက်ခွန်အားဖြစ်စေတယ်လို့အီရန်နိုင်ငံကပဲငင်းငင်းရေးနိုဘယ်ဆုရှင်နောက်တစ်ဦးဖြစ်တဲ့ရှီရင်အဘာဒီကပြောပါတယ
် enjoy is a chimbenagis to the shot bizanon iran payom mide
Nargis ကိုချင်းမြင့်တဲ့ဒီစုကအီရန်အမျိုးသမီးတွေရဲ့ဆန္ဒပြပွဲတွေနဲ့လှုပ်ရှားမှုတွေအပေါ်အလေးထားအာရုံစိုက်မှုတွေရှိနေတယ်ဆိုတာနဲ့အစိုးရအာဏာပိုင်တွေကိုဆန့်ကျင်ပြီးလမ်းပေါ်ထွက်ဆန္ဒပြနေကြတဲ့ဒီအမျိုးသမီးတွေရဲ့ရဲစွမ်းတက်တီကိုလေးစားတန်ဖိုးထားတယ်ဆိုတာကိုအီရန်အမျိုးသမီးအားလုံးကြားအောင်သတင်းစကားပားလိုက်တာလည်းဖြစ်ပါတယ်ဒီစုဟာလမ်းပေါ်မှာအသက်ခံကြရတဲ့မာရှာအမီနီ၊နီကာရှာဂရန်နဲ့တခြားသောအမျိုးသမီးငယ်တွေကိုဂုဏ်ပြုတာလည်းဖြစ်ပါတယ်
။ရှရင်အဘာရီကတော့နာဂစ်မူဟမ်မဒီမတိုင်ခင်ငင်းချရဲ့နိုဘယ်ဆုကိုလွန်ခဲ့တဲ့အနှစ်20ကချီးမြှင့်ခံခဲ့ရတဲ့အီရန်လူခွေလှူရှားသူအမျိုးသမီးတူဖြစ်ပါတယ်။အီရန်မျိုးသမီးနောက်တူအခုလိုနိုဘယ်ဆုချီးမြှင့်ခံရတဲ့အတွက်အင်မတန်ကူးမှဂုဏ်ယူဝမ်းမြောက်ရပါတယ်လို့ရှရင်အဘာရီကပြောပါတယ်။
من بسیار خوشحالم از این که این جایزه برای بار دوم به ایران رسید
ایران اتوه دودیا جن کلو سو چی میه کنیاره اپا چما ایمدن گو ومیا میباره ایران ننگن درنگا لو کنی چوپا موری اتو دپین امیو دمیری جنگ درنیا ده کوجا سسن کنیا موری نه بدلو ننگن دگایه آیون سای موری تما یاشی زیباره နာဂင်နဲ့အတူနိုင်ငံရေးအကျဉ်းသားအလုံးပြန်လည်လွတ်မြောက်ပြီးအီရန်မှာဒီမိုကရေစီထွန်းကပ်လာရေးအတွက်ဖိအားဖြစ်စေဖို့လည်းမျှော်လင့်ပါတယ်
။အသက်52နှစ်ရှိပြီဖြစ်တဲ့မိုဟမ်မဒီဟာလူ့အခွင့်အရေးနဲ့လွတ်လပ်ခွင့်အတွက်သူ့ဘဝအချိန်အတော်များများကိုပေးဆက်တိုက်ပွဲဝင်ခဲ့တဲ့သူပါ။ဘာသာရေးအခြေခံတင်းကျပ်တဲ့ဥပဒေတွေနဲ့အမျိုးသမီးတွေအပေါ်ခွဲခြားဖိနှိပ်နေတဲ့အီရန်အာဏာပိုင်တွေကိုမကြောက်မရွံ့ဆန့်ကျင်တိုက်ပွဲဝင်နေတဲ့သူ့ရဲ့မိခင်အတွက်အထူးကိုပဲဂုဏ်ယူရပါတယ်လို့မိုဟမ်မဒီရဲ့သမီးဖြစ်သူခီယာနာရာမာနီကပြောပါတယ်
Franchement, il y a pas de mots assez forts pour dire à quel point je suis fière d'elle, de ce qu'elle a accompli. J'espère qu'elle va continuer ça le
Ayuda son pyo yin, amei atwe, amei chou pan khe de aw myin mu re atwe jama blaw dong goun ya de le so ra, sigalon ne dong phaw pya lo ma ya baw. Jama ro pi tu re atwe, amyo thami re atwe, amei set pi lo kun yi twa me, set le tai pwe win twa me lo le myo le ma de. Amei atwe jama tai pi lo goun yu ba de, nei sin nei dai goun yu ni da ba.အခုလိုသတင်းကောင်းကြားအချိန်မှာအလွန်ကိုပဲဝမ်းသာပျော်ရွှင်ရပါတယ်။အမေလည်းဒီသတင်းကြားရင်ကျမလိုဝမ်းသာနေမယ်လို့ချင်ပါတယ
်။
နိုဘယ်ငြိမ်းချမ်းရေးဆုဟာသူမိခင်မိုဟမ်မဒီအတွက်သာပါခ။အီရန်ပြည်သူတွေအထူးသဖြင့်အီရန်အမျိုးသမီးတွေကိုသူတို့ရဲ့လှုပ်ရှားမှုတွေအတွက်ဂုဏ်ပြုချီးမြှင့်ရာရောက်ပါတယ်လို့လည်းသမီးဖြစ်သူခီယာနာရာမာနီကပြောပါတယ်။အသက်19နှစ်အရွယ်သမီးဖြစ်သူခီယာနာရာမာနီကတော့လက်ရှိပြည်သက်နိုင်ငံမှာသူ့ရဲ့ဖခင်နောက်အမွာမောင်နှမတဦးနဲ့အတူနေထိုင်နေတာပါ။အချင်းထောင်ထဲမှာထိမ့်သိမ်းခံထားရတဲ့မိခင်ရဲ့ကိုစားငင်းငယ်ရင်းနူပဲစုကိုခီယာနာနဲ့အလီတို့အမွာမောင်နှမကလက်ခံရယူခဲ့ကြတာလည်းဖြစ်ပါရဲ့။နော်ဝေးနိုင်ငံအော်စတြေးလျမြို့မှာ2023ခုနှစ်ဒီဇင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့နိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ပွဲအခမ်းအနားကိုနာဂစ်မူဟမ်မဒီကိုရိုင်းကလည်းအချင်းထောင်တွေကနေစာရေးသားပြီးတော့ကျေးဇူးတင်စကားတဝင်လွှာရေးပို့ခဲ့ပါတယ်။ဒီမိုကရေစီလူအခွင့်အရေးနဲ့တန်းတူညီမျှခွင့်တွေကိုအားလုံးကြုံတွေ့ခံစားရတဲ့အချိန်အထိနောက်မဆုတ်ပဲသူဆက်ပြီးတော့တိုက်ပွဲဝင်သွားမယ်အကြောင်းစာထဲမှာပြောဆိုခဲ့တယ်လို့သူကအခုလိုနူဘယ်ငြိမ်းချမ်းရေးဆုချီးမြှင့်တဲ့အတွက်လေသူ့ရဲ့ယုံကြည်ချက်မျှော်လင့်ချက်ခိုင်မာတဲ့တန်ဋိဌာန်နဲ့ကြံ့ကြံ့ခံနိုင်ရည်စွမ်းအားတွေပိုးပြီးတော့ရှိလာစေပါတယ်လို့လေနာဂစ်မိုဟမ်မဒီကရေးသားပြောဆိုခဲ့ပါတယ် အခက်ခဲဖိနှိပ်မှုတွေကြားကပဲရဲစွမ်းတက်သည့်အပြင်နဲ့ဒီမိုကရေစီလူအခွင့်အရေးနဲ့တန်းတူညီမျှရေးတွေအတွက်တိုက်ပွဲဝင်နေတဲ့နာကစ်မိုဟမ်မဒီဟာအီရန်အမျိုးသမီးတွေအတွက်သာမကကမ္ဘာတော်ကအမျိုးသမီးတွေအတွက်ပါလင်းစားအထွတ်အမြတ်စရာပုံကိုယ်တူဖြစ်တဲ့စရာကိုကျင်ပြရင်းဒီသတင်းပန်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြုပါရှင်စမခင်ပြူထွေပါနောက်တစ်ပတ်မှပြန်ဆုံကြပါဦးမယ်ရှင်
မက်ကင်ဖြူတွေးရဲ့အမျိုးသမီးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတော့သုတဆုံလင်အမေရိကန်တခွင့်အစီအစဉ်ကိုတင်ပြမှာပါအမေရိကန်ပြည်ထောင်စုမှာကျောင်းလာတိုင်ရင်နဲ့ကွန်ပျူတာနဲ့ဘွေးရခဲ့ပြီးမြက်ဆက်ပြင်လုပ်ငန်းကိုဝါသနာအရလုပ်ကန်ရင်ကားပြင်ဆိုင်ဖွင့်ပစ်သွားတယ်လို့ကိုမင်းကောင်ထွန်းကပြောပါတယ်မေရီလန်းပြည်နယ်ဘော်လတီမိုမြို့မှာဖွင့်လှစ်ထားတဲ့မင်းကားပြင်လုပ်ငန်းအကြောင်းကိုအောင်ရဲကူးတင်ဆက်ထားပါတယ်ဗျာ
စားတော့ပြီးရနဲ့ကိုမင်းကောင်ထွန်းကသူ့ကားပြင်ဆိုင်ကို10မိနစ်လောက်ကားမောင်းပြီးတော့သွားပါတယ်လုပ်ငန်းဝင်ကိုရောက်ရောက်ချင်းဘာတွေလုပ်တယ်ဆိုတာကိုအခုလိုပြောပြပါတယ
်ဆိုင်ထဲရောက်ရင်ကျွန်တော်တို့ရေကုန်လို့ရတာဒီ air compressor ဒီ air compressor ကလို့ကိုဖွင့်ပြီးတော့ဒီ compressor ram ram ဆက်ရအောင်နော်ကျွန်တော်ဆိုင်လုံးဒီရမယ်ပြည်ရလေကျွန်တော်ဒီ air gun လို့ဘာလို့အကုန်လုံးတက်လို့ဒီ compressor နဲ့ပဲဖြစ်တယ်သူသူ CEO ရေလို့အောင်မြင်းဆက်နေတာရေအမြင်တော့ဖောက်တယ်ဆီရလည်းမြင်းဆက်ရဟုတ်ကဲ့သူဒီ pressure ဘာလို့နော် pressure ဘာလို့မကြုံအောင်လို့
တော့ဒီကျွန်တော်မှဆို lift မှာမရှိဘူး lift lift တွေရဲ့ဒီ operation တွေပေါ့နော်ဒီကျွန်တော်တို့ဒီ hydraulic ဒီ lift ဖြစ်လာမဖြစ်လာပေါ့နော်ဒါလေးကျွန်တော်တို့အကုန်လုံးလိုက်ကြည့်ရဲ့ hydraulic တော့ဒီ lift ခြေရပို့လို့ပေါ့နော်ဒီပို့လို့ကျွန်တော်ပုံမှန်ဆိုလို့ရှိရင်တော့တစ်လားတစ်ခါတိုက်ဒီ unlock တို့ lock တို့ပေါ့နော်ဒီ lock တို့ဆိုဒါလေးလုံးလုံးပေါ့နော်ဒါကြောင့်လို့ဒီကားရော်ရဲ့ဆောင်းဆိုရင်ကျွန်တော်အလုံးမလုပ်ဘူးဆိုလို့ရှိရင်လည်းသူဟိုတော့ပြတ်သွားချက်တော့ထားလိုက်ပေါ့နော်ကျွန်တော်အဲအော်ဒီ hydraulic လေးတွေရဲ့နော် hydraulic လေးဒီတော့ကျွန်တော်ပေါက်လာမပေါက်လာဒီဘားတွေကိုဆက်ရမှာနော်ဒီဘိုးတွေဒီဘိုးတွေဝင်တဲ့အကုန်လုံးဆက်
1996ခုနှစ်မတ်လမှာအမေရိကကိုကြောင်းတက်ဖို့ကိုမင်းကောင်ထွန်းရောက်လာခဲ့တာပါ။ပိုတော့ကတော့အမေရိကနောက်ဖက်ချမ်းမှနေခဲ့ပြီးတဲ့နောက်အတိအကျွမ်းတဦးနဲ့အတူကားပြင်ဆိုင်ပူရဲဖွင့်ဖို့အမေရိကအရှေ့ခြမ်းကမေရီလန်းပြည်နယ်ဘော်တီမိုးအေရီယာကိုရောက်လာခဲ့တာပါ။
ကျွန်တော်ဒီကားပဲကျွန်တော်လေ့လာနေဆိုကျွန်တော်မိမရဲ့ဟိုရက်စွေရမျိုးဦးလေးတယောက်ကဒီမှာကားဟိုဥစားပေါ့နော်ကားဒီလာရှစ်မှာလုံနေလို့ကျွန်တော်ကြားတော့သူနဲ့ကျွန်တော်နဲ့2006မှာတွေ့တော့သူကပြောသွားတယ်ပေါ့ဘုရိုတူတူဖွင့်ကြမလားပေါ့နော်အဲဒါဖွင့်မှာပေါ့အဲ့ဒါနဲ့ကျွန်တော်လည်းအဲ့ဒီအတွက်ကို plan တွေလုပ်ပတ်စံတွေစုပြီးတော့3နှစ်လောက်ပေါ့နော်2010ဟိုဥစားလောက်မှာကျွန်တော် August မှာရောက်တယ်ဘော်ဒမိုးရောက်တယ်2010 August မှာဟုတ်ကဲ့အဲ့ရနေပြီးတော့ကျွန်တော်ဆိုင်လေးဖွင့်မှာဒီ normal လောက်မှာဖွင့်နေထားပါတယ်ကျွန်တော် 3 လလောက်တော့ခဏလှဲကြည့်လိုက်တယ် normal လောက်မှာဖွင့်နေ normal ပြီးတော့17 17ပေါ့နော်သူနဲ့2နှစ်လောက်လုပ်လိုက်တယ်လုပ်ပြီးတော့ဦးလျားလေးအချောင်းမျိုးကြောင့်သူလည်းပြိမ့်မယ်ဆိုတော့ကျွန်တော်မပြေးပါနဲ့ကျွန်တော်ဆက်ယူလိုက်မယ်ပေါ့နော်ကျွန်တော်လည်းဟိုဟိုဘာလို့လဲဟိုရဲစုံပြီးတော့ပေါ့နော် risk ယူပြီးတော့ကျွန်တော်ဆက်ဖွင့်မယ်ကျွန်တော်လည်းအဲ့လိုဒီမကျွမ်းသေးဘူးလို့တာအဲ့တော့မကျွမ်းသေးတော့ကျွန်တော်နေနဲ့ဒီလိုပဲပေါ့နော်ဟိုစာအုပ်တွေဖတ်ဟိုဟာတွေလုပ်ပေါ့နော်ကျွန်တော်သင်စရာမြင်စရာရရပဲအဲ့လိုပဲကြည့်ပြီးတော့ကျွန်တော်ဒီလိုပဲရက်တည်လာခဲ့တာပေါ့အဲ့လို
သူရဲ့ဆိုင်မှာဘာတွေဝင်ဆောင်မှုပေးလဲဆိုတာကိုလည်းအခုလိုရှင်းပြပါရစေ
။ကျွန်တော်ရဲ့ပင်ကတော့ပင်တိုင်းချောက်ကတော့ဒါမှမင်းဝန်ဆောင်တော့ဒီ street inspection ပေါ့နော်။ဒါပေမဲ့ဟိုဒါပေမဲ့ဒီလိုလာတဲ့ကားလေကျွန်တော်အကုန်လုံးသူစားပြီးလုပ်ပေးပါတယ်။ရှင်လိုရတယ်ဆိုတော့ inspection မှာပဲဒါတွေကပါသွားပြီ။ကားရစီလာရဆိုကျွန်တော်ကတော့ဘယ်လိုလုပ်လဲဆိုတော့စီလာလဲလဲကျွန်တော်အကုန်လုံးစစ်ပေးလိုက်တယ်။ဘာမှမယူဘူးနော်ဒါ free ဟို inspection ပေါ့ဘလုံးတစ်စီးလုံးကိုရှိတဲ့ခါပေါ့ဘီကျွန်တော်စစ်တယ်ဆိုလို့ရှင်ဟိုအနည်းလေး25မျိုးလောက်စစ်ရတော့ suspension လို့ brake လို့ပါတော့အဲ့ဒါကိုကျွန်တော်ကဒီဟိုအချမ်းမြုံပေါ့နော်ကားတစ်စီးစီလဲတဲ့အချိန်အပေါ်တင်တဲ့အချိန်မှာကျွန်တော်အကုန်လုံးပြီးသွားအောင်ချက်တဲ့ဒီ tire ဘောကြိုင်းအကုန်စစ်ပေးလိုက်တော့ပေါ့နော်ကျွန်တော်မိနစ်20လောက်ပြုံးပေါ့နော်အဲ့ဒါတည်းသူကကြည့်ပြီးတော့ကြည့်ပြီးတော့ brake တွေနည်းနေလားလုံးဖြစ်နေလားပေါ့နော် brake တွေလိုရဆိုလိုတော့မလိုဘူးဆိုလည်းမလိုဘူးပေါ့နော်ကျွားရကြတော့ပေါင်းလို့ရတယ်ဆို minimum ရှိနေဆိုတော့လဲခိုင်းပါဦ
းစီးပွားရေးလုပ်ငန်းတစ်ခုရပ်တည်ဖို့အခက်အခဲတွေအများကြီးကြုံခဲ့ရတာပါဒါပေမဲ့လည်းကိုဝါသနာပါရလုပ်ငန်းကိုရေရှည်ရပ်တည်နိုင်အောင်အနစ်နာခံစူးစမ်းခဲ့ရပုံကိုလည်းအခုလိုပြပြပါတယ
်ကျွန်တော်ရ business review လို့ပါတော့ပေါ့နော်တို့ခံမှန်းသားရရှိအောင်ဒီ small business တစ်ခုက လုံးလုံးခိုင်၅နှစ်ပေါ့နော်သူတို့ဒါ 90% of the small business ကနည်းဒီ၅နှစ်တည်းမှာပြုတ်တယ်ပေါ့နော်သူတို့ကတော့ဒါခံမှန်းလားဆိုတော့ကျွန်တော်တို့လည်းအဲ့လိုပေါ့ဒီဘောင်းဆိုတော့အဓိက customer ရှာရတာရယ်နော်ပဲကိုယ့်ရဲ့လုပ်ငန်းကျွမ်းကျင်မှုရယ်အဲ့ဒါတွေကိုအားလုံးပေါင်းပြီးတော့ကို stress ကိုဘယ်လောက် stress level ဘယ်လောက်ထိခံနိုင်လဲပေါ့နော်အဲ့ဟောမှာမူတည်ပြီးတော့ဒီလုပ်ငန်းတစ်ခုကဟိုသူအောင်မြင်လာတဲ့ကြာဆုံးလာတာဖြစ်သွားမှာပေါ့နော်ကျွန်တော်တို့စာတော့ဝင်ဆိုလို့ရှိရင်လူမလာဘူးလေကျွန်တော်တို့ဆိုလို့ရှိရင်ဒါကျွန်တော်ရဲ့ဒီ location ကလည်းနည်းနည်းလေးလမ်းကျိုးထဲမှာဝင်ရတယ် location ဆိုတော့အဲ့လိုအနေထားမှာကျွန်တော်ဒီဒါပေမဲ့ကိုယ်စီလာတဲ့ customer တယောက်ကိုနောက်တစ်ခေါက်ပြန်လာအောင်မယ်ကျွန်တော်ဟိုဘယ်လိုပြောရလဲမဆိုတော့ဒီ service ပေးနိုင်အောင်မယ်ကျွန်တော်ကြိုးစားတယ်လေဒီပတ်စံငွေကြီးကအဲ့တော့အဓိကမထားဘူးပေါ့နော်ကျွန်တော်3 4 5နှစ်လောက်ထိရတော့အဲ့လိုပုံမှန်လေးပဲသွားနေအောင်နော်ကျွန်တော်ဟိုဒီများစီမှာလုပ်တဲ့လာစားလောက်ပဲရတာပေါ့နော်အဲ့ဒီအရောတော့လေဒီလာတာပဲရတယ်။ဘူခါတဆူလာရဆိုလို့ရှိရင်အဲ့လိုပေါ့နော်ဒီဆိုင်ပေါ်နဲ့ပြီးသွားတယ်။ဆိုင်မျိုးလည်းရှိရဦးရောနော်။အဲ့ကိုတက်တော့မပူပါဘူး။အဲ့လိုပဲစူးစမ်းရနေပဲဒီဟိုဥစားပေါ့ customer တွေပုံမှန်ရလာတဲ့အချိန်လုပ်ငန်းလေးပုံမှန်လေပတ်သွားတဲ့အချိန်မှာတော့ဟိုသူများစီမှာလောက်တာတဲ့ပူရတဲ့အနေအထားမျိုးဖြစ်သွားတော့ပေါ့နော်။ကျွန်တော်အဲ့လိုနည်းနည်းပေါ့ဆုံညဆောင်ပြီးတော့ဟိုဒီခါလေးကြာရင်တော့ကျွန်တော်ဟို customer မရှိတဲ့အချိန်မှာကျွန်တော်ကားတွေသွားဝယ်ရတယ်။အော်ကျွန်တော်ပါတော့မလေးဒါဈေးသက်သာလေးနဲ့တော့ဝယ်ပြီးကျွန်တော်ပြန်ပြင်ရတဲ့အနေထားမျိုးလည်းရှိတယ်ပြန်ပြင်ပြန်ရောင်းတာပေါ့နော်ဒီအွန်လိုင်းလေးတွေပဲပြန်တင်ပြန်ပြန်ရောင်းတာ
ကွန်ပျူတာနည်းပညာနဲ့ပွဲရခဲ့ပေမဲ့လည်းစက်ပြင်လုပ်ငန်းကိုဝါသနာပါတာကြောင့်စမေးဘွဲထပ်ဖြည့်ပြီးတော့ကားပြင်ဆိုင်ဖွင့်ခဲ့တာ
ပါကျွန်တော်ကလေးလာတယ်လေးလာပြီးတော့ဒီမှာလက်တွေ့မှာသူကနှစ်နှစ်ရှိတယ်ဆိုလို့ရှိရင်အဲ့ ESC ဆိုတဲ့စာမို့ဖြည့်လို့ရတယ်ကျွန်တော်ကဒီ experience 2 year ရှိတယ်ဆိုဒီဆိုင်မှာရှိတယ်ဆိုရင်သူကဟိုတယောက်ကဒီ master mechanic လို့တယောက်ကထောက်ခံပေးလိုက်ရင်ကျွန်တော်အဲ့ဆောင်မဝင်ဖြေခွင့်ရှိတယ်။ဝင်ဖြေပြီးဆိုတော့ certificate ပြီးတယ်ပေါ့နော်။သူကတော့ဒီရှစ်ခုလုံးပြီးရအောင်သူတို့ master လို့ပြောတယ် master mechanic ဆိုတော့နော်ဘလို associate degree လောက်နဲ့ဘလို့ဥစားဖြစ်မလာတော့မပြောတတ်ဘူးကျွန်တော်တော့ဟုတ်ကဲ့ဘလို ယူပေးမလား။ဒါပေမဲ့အဓိကကတော့ဒီကျွန်တော်ဒီ mechanic job တွေကတော့ကိုယ်တိုင်လုပ်တတ်ဖို့ပေါ့နော်အဓိကကတော့အဲ့တချို့တွေကတော့ဒီသူတို့ဒီဘွဲတွေဘာတွေရတော့ပေါ့နော်ဒီ link contact တို့ဘာတို့ကနေလို့ဒါပေမဲ့သူတို့မလုံးနိုင်ဘူးအဲ့လိုပြောနော်သူတို့ဒီဟိုဒီ mechanical sense မရှိဘူးပေါ့နော်အဲ့လိုပြောအဲ့လိုလေတွေ့ဘူးတယ်ကျွန်တော်အကြောင်းလေးပြီးတယ်ဒါပေမဲ့မလုံးတတ်ကြအောင်အဲ့လိုပြောဟုတ်ကဲ့
ငယ်စဉ်ကတည်းကအထူးသဖြင့်ရင်ဆက်ပစ္စည်းတွေပြင်ဆင်ရတာကိုကြိုက်နဲ့တတ်တာကြောင့်ဝါသနာကနေတမွေးဝမ်းကြောင်းပညာဖြစ်ရွေးချယ်ပြီးအခုလိုရက်တည်နိုင်ခဲ့တာကိုလည်းသူကအခုလိုပြောပြပါတယ
်စေကောတော့ဟိုကျွန်တော်ဒါငငယ်လေးကဘူးဆောင်ပေါ့နော်ဒါအိမ်မက်တွေပေါ့နော်အိမ်မက်တွေဆိုငယ်ရတယ်ကျွန်တော်ကဟိုဒီဆက်တွေပါဆိုအရန်နိုင်ချင်တာအဲ့တော့ကျွန်တော်ဒီစိုက်ကယ်လေးတွေစပရင်လေးတွေပေါ့နော်ကျွန်တော်ဟိုရန်ကုန်မှာမွေးတယ်မန္တလေးမှာကြီးတယ်မန္တလေးမှာတော့ကျွန်တော်စပရင်မျိုးပေါ့နော်စပရင်ကျွန်တော်ခေတ်ကစပရင်မျိုးစိုက်ကယ်မျိုးပေါ့နော်ကျွန်တော်အဲ့လိုငယ်လေးတွေကျွန်တော်စပရင်လေးကိုကျွန်တော်လုပ်တယ်ပြင်တယ်အခွေးချိန်တယ်နော်အဲ့လိုမျိုးပေါ့ဟာဒီနည်းနည်းပါးပြတ်သွားရဆိုလို့ရှိရင်လုပ်တယ်ပေါ့နော်နောက်စိုက်ကယ်ခေတ်ကြတဲ့စိုက်ကယ်လေးကိုကောင်းနေတဲ့စိုက်ကယ်လေးကျွန်တော်တို့ဒီမှာဆိုစူပါကက်တီတီရှိတယ်ကျွန်တော်ငယ်ငယ်ကစွာကလေးအဲ့လိုပေါ့နော်အဲဟိုဖြုတ်တယ်ကောင်းနေလည်းဖြုတ်တယ်ကာရိုက်တာဖြုတ်စေးတယ်အဲ့လိုပေါ့နော်ဒီဒီတီလည်းဒီလိုပဲအဲ့လိုဟိုစွာပလက်လဲတာပါအဲ့လိုပေါ့နော်ကျွန်တော်ကောင်းနေနဲ့အကုန်လျှောက်လို့တာပဲအဲ့ရအဲ့ဝါသနာအခုထိပေါ့နော်အဲ့မျိုးစေ့ရနေပြီးတော့အခုဒီလိုဖြစ်လာပေါ့နော်ဒီလုပ်ငန်းကိုရွေးမယ်လို့ရောက်ခရေရတော့စဉ်းစားမိတယ်ပေါ့နော်ဒါပေမဲ့ဟိုလိုရောက်လာဒီဘက်ကမလန်းနိုင်ဆိုတော့ကျွန်တော်ဆက်စချင်းအဲ connection ကိုနေလောက်ပါတော့အဲ့လိုပေါ့တခြားလုပ်ငန်းတွေမှာကျွန်တော်လုပ်နေတယ
်ကိုအောင်ရိုက်ကူးတင်ပြသွားတဲ့သုတဆွန်လင်အမေရိကန်တခွင်အစီအစဉ်မှဖြစ်ပါတယ်ခင်ဗျာ VOE ရထုတ်လွှင့်ပြီးသမျှသတင်းတွေဗီဒီယိုသတင်းဆောင်မနဲ့အပတ်စဉ်ခန္ဓာတွေကို burmese.voenews.com အင်တာနက်စာမျက်နှာမှာရော VOE ရဲ့ Facebook စာမျက်နှာပါပါလာရောက်ဖတ်ရှုနားဆင်နိုင်ပါတယ်။မကြခင်သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ဖို့ရှိပါတယ်ဗျာ
။ VOE အစီအစဉ်တွေကို Radio ရုံးမြင်တင်ကြားလို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOE မြန်မာဝိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voebemis ဖြစ်ပါတယ
်။အခုတစ်ခါနားဆင်ရမယ့်သိပ္ပံနဲ့ဤပညာကဏ္ဍမှာကလေးငယ်တွေအတွက်ရွေးရှားပညာရေးပဲဖြစ်ပါတယ်အထူးသဖြင့်တော့ဒီအတန်းပညာကိုအများနည်းတူကျောင်းတွေမှာသင်ယူခွင့်မရတဲ့မြန်မာကလေးတွေအင်တာနက်ရဖို့ခက်ခဲတဲ့ဝေးလံခေါင်ဖျားဒေသကကလေးတွေအတွက်အင်တာနက်သုံးစရာမလိုပဲ digital နည်းပညာနဲ့သင်ယူနိုင်အောင်ဘယ်လိုမျိုးလုပ်ပေးနေတယ်လဲဆိုတာမိုင်းမီအဖွဲ့ကိုတီထောင်သူဦးတင်မမောင်အေးကိုဒေါက်ကင်မျိုးသက်ကမေးမြန်းတင်ပြထားပါတယ်ဗျာ
တဲ့သိပ္ပံပညာရှင်တယောက်အနေနဲ့ပေါ့နော်ဒီလူငယ်လေးတွေအခုမြန်မာနိုင်ငံကလူငယ်လေးတွေပညာသင်တဲ့အခါမှာခက်ခဲမရှိအောင်ဆရာလုပ်ပေးနေတာကိုကြားပါလို့ရှင်အဓိကတော့ပေါ့နော် mindy ဆိုတဲ့ဟိုပညာသင်ကြားနိုင်တဲ့ဒီစက်တာလေးပေါ့နော်ဟို teacher နဲ့လူတယောက်အနေနဲ့ပေါ့နော်ပထမဆုံးရှင်းပြပေးပါရှင် internet မလိုဘဲနဲ့ပေါ့နော် computer နဲ့ခင့်မှီတဲ့ဒီဘာသာရပ်တွေပညာရပ်တွေသင်နိုင်အောင်ဘယ်လိုလုပ်ပေးနိုင်လဲ
ဒီပညာကတော့ခုနောက်ပိုင်းမှာလည်းပြင်းပြင်းနဲ့เนาะပြီးခဲ့တဲ့10နှစ်15နှစ်လောက်ကစပြီးတော့တစားတစားနဲ့ဟိုတိုးတက်လာတာပေါ့เนาะအဲ့တော့ကျွန်တော်တို့ Mindy Project စခဲ့တုန်းကဆိုလို့ရှိရင်တော့ဟိုဒီဤပညာတွေရှိနေတယ်ဆိုတော့သိရတယ်ဒါပေမဲ့ကျွန်တော်တို့အဲ့ဒီအချိန်မှာလည်းဟိုကိုယ်လည်းအလားမမီသေးတာပေါ့လိုအပ်ချက်ကလည်းကျွန်တော်တို့အဲ့ဒီတုန်းကဆိုလို့ရှိရင်ဒီအကြောင်းပြပါဟိုလမ်းပေးအလုပ်လုပ်နေကလေးတွေကိုကျွန်တော်တို့ဘတ်စကားအဟောင်းကြီးတွေပဲစာသင်ကျောင်းလုပ်ပြီးတော့ကျွန်တော်တို့ရန်ကုန်မှလေးနေပြီးတော့တော့မှလိုက်ပြီးတော့လှည့်ပြီးတော့တင်ခဲ့ကြတော့ဒီပုံစံနဲ့ကျွန်တော်တို့ Mindy Project ကို2013လောက်မှာကျွန်တော်တို့ရန်ကုန်မှာပဲစခဲ့တာအဲ့တော့စခဲ့နေခုနဤပညာလေးတိုးတက်လာတယ်အထူးဖြင့်ဒီဟိုစခဲ့တော့ကျွန်တော်တို့ဘတ်စကားတစ်စီးဆရာဆရာမ၂ယောက်၃ယောက်လုံးနဲ့ဒါပေမဲ့2018-19လောက်မှာတော့အကြောင်းသား1000ဟိုတနင်္ဂနွေတိုင်းတာနဲ့ဆိုတော့1000နီးပါးလောက်ဖြစ်သွားတယ်ပေါ့နော်ဟိုပြီးသွားပြီးတော့ကိုဗစ်ရောက်လာတဲ့အခါကျတော့ကျွန်တော်တို့ကဘာပြဿနာတွေတွေ့တယ်ဆိုတော့ဒီမျက်နှာချင်းဆိုင်စာတွေလိုက်တင်ရတဲ့ဌာနကရပ်သွားတာပေါ့ကျွန်တော်တို့တစ်ဖက်ဆိုင်နဲ့ကျွန်တော်တို့ဘတ်စကားနဲ့ကျွန်တော်တို့စာလိုက်တင်လို့မရတော့ဘူးတခြားနေရာမရတော့ဘူးဆိုတော့ဒီမာနီပေါ့ဆိုတဲ့ project လေးကိုအမှန်တော့ကျွန်တော်တို့မာနီပေါ့ဆို2015တဲကကျွန်တော်တို့စခဲ့တာအမေအဲ့ဒါကိုဒီဇိုင်းမမနဲ့ဆက်မလုပ်ဖြစ်လိုက်ဘူးပေါ့လေမိပညာဘက်ကလည်းဟိုအဲ့လောက်ထိမလို့ပါဘူးပြီးလို့ချင်းကျွန်တော်တို့ဒီညနေချင်းစာရဲ့အတန်းကြီးကလည်းဟိုတော်တော်ကြီးကိုလုပ်ဖြစ်နေတဲ့အခါကြတော့လေအဲ့တော့ COVID ကအကြီးကားလို့ပြောမှာအဲ့ဒါနဲ့ကျွန်တော်တို့ box ကို mummy box ကိုပို့ပြီးတော့အားစိုက်ပြီးတော့ပေါ့နော်လူဝင်အောင်ငွေရင်ကောင်ကျွန်တော်တို့ဟိုတော်တော်လေးထည့်ပြီးတော့ဒီဟိုဟာလေးပေါ့ဒီညနေချင်းစာတင်နေတဲ့အင်ယိုးညွှန်းနှန်းတွေကိုကျွန်တော်တို့ကခုနက online class တွေ online course တွေဖြစ်အောင်စနစ်တကျနဲ့ဟိုပြောင်း video တွေရိုက်အတိုင်းတွေဖန် editing တွေလုပ်ပြီးတော့မှဒီ mind box ဆိုပြီးတော့ဟိုဒီဘူးလေးပါပဲဘူးလေးထဲမှာခုနကအတိအကျတော့လေးလာသင်ယူနိုင်တဲ့ landing platform တစ်ခုလုံးကျွန်တော်တို့ကအဲ့ထဲမှာထည့်လိုက်တာပေါ့ထည့်လိုက်တဲ့အခါကျတော့ဒီ box လေးကလည်းရိုးရိုးရှင်းရှင်းလေးပဲဒီ raspberry pi လို့ခေါ်တဲ့ computer တစ်ခုလေးကိုသုံးပြီးတော့ကျွန်တော်တို့ဒီကြံတဲ့ဒီလိုလိုအပ်တဲ့ SD card တွေဒီဟာတွေပေါ့နော် router လေးတွေကိုကျွန်တော်တို့ချိတ်ဆက်ပြီးတော့နည်းပညာရပေါ့ကိုကိုရားလည်း computer science နဲ့ဟိုပညာသင်ခဲ့ရတယ်ဆိုတဲ့အခါကျတော့ဒီတွေ့ကြုံတွေကိုကျွန်တော်တို့စုပေါင်းပြီးတော့ဟိုကျောင်းဦးကျောင်းသားတွေကိုကျွန်တော်တို့မြေပြင်မှာမျက်နှာချင်းဆိုင်မတင်နိုင်တဲ့အချိန်မှာကျွန်တော်တို့ဒီတစ်ဖက်ဒီဇိုင်းတွေဒီ mind တင်တန်းနေတယ်ပေါ့နော် mind အတန်းခွဲတွေဟို learning center တွေရှိတဲ့နေရာတွေမှာကျွန်တော်တို့ iPad လေးကိုတက်ပြီးတော့ခုနဟိုကျောင်းကျောင်းသားတွေသူ့နေရာလေးမှာလာပြီးတော့သူတို့ရဲ့ဖုန်းနေကျွန်တော်တို့ဒီ mind project ကလည်း tablet လေးတွေပံ့ပိုးပြီးတော့အဲ့ဒါလေးနဲ့သူတို့ချိတ်ဆက်ပြီးတော့လေ့လာသင်ကြားမှုကိုစခဲ့တာပါပဲ mind box
ဟုတ်ကဲ့ပါရှင်ဆိုတော့ဒီဝေးနိုင်ခေါင်ဖျားတဲ့ data တွေမှာရောက်နေတဲ့ဒီမြန်မာနိုင်ငံကလူငယ်လေးတွေပေါ့နော်သူတို့တွေပညာသင်နေတယ်ဆိုဒီ mind box ဟိုဟာကိုဒီတကယ်တမ်းပေါ့နော်စေတနာရှိတဲ့ဒီဟိုဟာအဖွဲ့အစည်းတွေကလည်းဒီစာတင်ကျောင်းလေးတစ်ခုနေနဲ့အထီတော်ဖန်တီးလို့ရတယ်ဆိုတော့တကယ်လို့တူးချင်းနေနဲ့ပုတ်ကလစ်ကတူးချင်းနေနဲ့လေ့လာခြင်းနဲ့ဆိုတော့ mind box ရဲ့ဒီတန်ဖိုးပေါ့နော်ဘလောက်လောက်နဲ့ဟိုဒီအဝေးမှာဒီဓာမျိုးပေါ့နော် internet မရှိဘဲနဲ့ဒီလိုမျိုးပညာသင်ကြားနိုင်အောင်လုပ်နိုင်ပါလိမ့်ရှင
်ဟုတ်ကဲ့ဟိုခုလက်ရှိတို့ဒီဟို raspberry pi 5ပေါ့နော်နောက်ဆုံးထွက်လာတဲ့ခုနကဒီ raspberry pi version နဲ့တုံးရမယ် ram လည်းခုနကဟို 4GB ဘိုင်းလောက်နဲ့တော့ကြမယ်ဆိုရင်တော့ဒေါ်လာ150ပတ်ဝန်းကျင်စောက်ဆိုရင်ဟိုဒီ mind box လုံးကကောင်းကောင်းရပြီ။နောက်ပြီးတော့အတွင်းထဲမှာပါတဲ့ဟိုသင်ခန်းစာတွေခုနပြောတဲ့ဟိုသင်ကြားရေးနဲ့ပတ်သက်တဲ့ရင်းမြစ်တွေ video file တွေပါနေကြတယ်ဆိုတော့ကျွန်တော်တို့က mind project ကနေပြီးတော့ဘယ်လိုပြောမလဲ open source လုပ်ထားတဲ့အတွက်ဘယ်သူမှမစိုးကျွန်တော်တို့ကအလကားယူသုံးဝင်ပေးတာ။ကျွန်တော်တို့ mind project ကိုပတ်စံပေးစရာလည်းမလိုဘူးခွင့်တောင်းစရာလည်းမလိုဘူး။နော်ရင်လို့တို့တို့ကျွန်တော်တို့ mindy box software ကြီး website ကနေပြီးတော့ download လုပ်ပြီးတော့တို့ကိုယ်တိုင်ဟို load data တွေဆွဲယူပြီးတော့ဆွဲတင်ခွင့်ကျွန်တော်တို့ပေးထားပါတယ်အဲ့တော့ software ဘိုင်းနဲ့ပညာစာအရင်းမြစ်တွေနဲ့ပညာစာတွေတော့တို့ဘာမှပူစရာမလိုဘူးခုန box ကဒေါ်လာ100,000ဆက်လောက်ဆိုရောက်ပြီစီမှာ
အခုလက်တွေ့ပေါ့နော်ဒီ mind box ကိုတုံးပြီးတော့အတုံးပြုပြီးပညာသင်နေတဲ့နေရာဘယ်နေရာပါလဲရှင
်ဟုတ်အခုကျွန်တော်တို့ဟိုပြည်တွင်းမှာတော့ကျွန်တော်တို့လက်ရှိ mind box တွေတုံးပြီးတော့သင်နေတဲ့ဟိုနေရာတွေကတော့15 16နေရာလောက်ရှိနေဆင်မဟု
တ
်နောက်ပြီးတော့ရှင်စုစုပေါင်းចောင်းသားရေတွင်းနဲ့ကြည့်ရရင်တော့900ပါဝင်ကြောင်မှရှိနေចောင်းပြပါဘာလို့ဆိုတော့ကျွန်တော်တို့အခုဒီပြည်တွင်းမှာဒီလပိဆိုင်ကလေးတွေပြည်တွင်းမှာဒီမျက်နှာချင်းဆိုင်တွားနေတဲ့အတန်းတွေကိုလောလောဆယ်ကျွန်တော်တို့ရက်ထားတာပေါ့အကြောင်းမျိုးမျိုးကြောင့်ပေါ့ရက်ထားတဲ့ခါကျတော့လောလောဆယ်ကျွန်တော်တို့ကဒီမိုင်းကြီးချက်ကြာတွေမှာပဲပေါ့စင်နေကျွန်တော်တို့တင်နေကြပါတယ်ဆင်မအဲ့လောက်တော့ရှိနေဆင်နောက်ပြီးတော့ရှင်လက်ရှိမှာလည်းကျွန်တော်တို့ဟိုယူရီးယားနိုင်ငံမှာကျွန်တော်တို့ရွှေပြောင်းလို့တမားဝင်းအလုံးမှာဒေတာသမီးတွေကိုလည်းကျွန်တော်တို့ရဲ့ပါနာမိဖက်ဖွဲ့စည်းရေးနဲ့ပေါင်းပြီးတော့ကျွန်တော်တို့အဲ့ဘက်မှာလည်းဒီမိုင်းမီယော့ဆီယံစင်လေ့လာတင်ကြားမှုတွေပြုလုပ်နေပါတယ်ဆိုအဲ့မှာတော့ကျောင်းမှာ
နေရာတွေမှာပါလို့ဆ
က်နေရာတွေမှာပါလို့ဆက်တယ်လေတောင်ပိုင်းနဲ့မြောက်ပိုင်းမှာပါဆက်မှာတောင်ပိုင်းမှာလည်းရှိပါတယ်မြောက်ပိုင်းမှာလည်းရှိရယ်တောင်ပိုင်းကဟိုတချို့နေရာတွေမှာဆိုရင်တော့သူတို့နိုင်ငံမှာဟိုကျောင်းတက်နေတဲ့ဟိုဟိုပေါ့ကျောင်းသူကျောင်းသားတွေကိုကျွန်တော်တို့ပေါက်ဆဲက digital skill ပေါ့နော်ဉာဏ်ပညာနဲ့ပတ်သက်တဲ့ဟိုသင်ကန်းစာတွေကိုသူတို့ပုံမှန်စာသင်ချိန်မဟုတ်တဲ့အချိန်ဒီမှာကျွန်တော်တို့ grade 6ကနေ grade 9ကိုသင်ပေးနေပါလေဆရာမအဲ့တော့နောက်ပိုင်းမှာလည်းခုနဟိုရေလျားဝန်ထမ်းတွေရဲ့တာသမီတွေကိုကျွန်တော်တို့ဒီပေါက်ဆံနေစဉ်သင်ကြားမှုတွေ training တွေလုပ်နေအဲ့မှာဆိုလို့ရှိရင်တော့ကျောင်းသူကျောင်းသားဟိုပေါင်းလိုက်တော့150လောက်တော့ရှိနေစဉ်မှာ150 200လောက်ရှိပါလိမ့်မယ်ဆရာမဟုတ်
မြန်မာ mobile education မိုင်မီလို့ခေါ်တဲ့ရွေးရှားပညာသင်ကြားရေးအတွက်ဤပညာတည်ထွင်ခဲ့သူကွန်ပျူတာပညာရှင်ဦးတင်မောင်မောင်အေးပါဒီနည်းစနစ်မှာပါဝင်တဲ့ပစ္စည်းတွေနဲ့ဘယ်လိုသုံးရလဲဆိုတာကိုဆက်ပြီးသင်ပြပေးပါမယ်နောက်တစ်ပတ်မှာပြန်ပြီးဆက်ရအောင
်စနေနေ့မနေ့ခင်းအတွက်သတင်းကန်တာတွေကတော့ဒီလောက်ပါပဲခင်ဗျာ VO ရဲ့အစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုပြောပြသွားမှာဖြစ်ပါတယ်မြန်မာသတင်းတပုတ်မှာတော့ဒီမြောက်ပိုင်းမဟာမိတ်ညင်အောင်သုံးဘွဲ့နဲ့ရှမ်းမြောက်ပိုင်းမှာယာယီအပြစ်ခတ်ရဆဲဖို့သဘောတူညီခဲ့ကြပြီးတဲ့နောက်အပြစ်ရစတင်အသက်ဝင်တဲ့နေ့မှာပဲအာနာသိန်းစစ်ကောင်စီဘက်ကလေးချောင်းနဲ့လက်နက်ကြီးသုံးပြီးတော့ပြစ်ခတ်တိုက်ခိုက်တာရှိခဲ့တယ်လို့ညင်အောင်မဟာမိတ်သုံးဘွဲ့ကသူရဲ့တရားဝင်လူမှုကွန်ရက်ဖြစ်တဲ့ VK စာမျက်နှာကနေဇန်နဝါရီ12ရက်ည7:00နာရီအချိန်မှာသတင်းထုတ်ပြန်ပါတယ်။အဲဒီထုတ်ပြန်ချက်ထဲမှာတော့နမ်ဆန်မြို့ထဲမှာလေကြောင်းတိုက်ခိုက်မှု5ချိန်လုပ်ခဲ့ပြီးတဆက်တည်းညပိုင်းမှာနမ်တူမြို့နယ်တွေကမန်လီရွာကိုဂျက်တိုက်လေယာဉ်နဲ့ဘုံကျဲခဲ့လို့စာတင်ကြောင်းအပါအဝင်နေအိမ်3လုံးဖျက်ဆီးခဲ့ရတယ်လို့ဆိုပါတယ်။ဒါအပြင်ကြောင်မဲမြို့နယ်နဲ့လာရှုံမြို့နယ်တွေမှာလည်းစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်အတွက်ကြောင့်မလို့ဒီညီနောင်သုံးဘွဲ့ကလည်းပြောပါတယ်ပင်လယ်နီတဲကနိုင်ငံတကာအကုံတွယ်ရေးတင်းမောကိုလအတန်ကြာတိုက်ခိုက်နေတဲ့ရင်းမြန်ခြေဆိုင်ဟူသီတပုံတွေကိုလက်တော့ပြန်တဲ့အနေနဲ့အမေရိကန်နဲ့ဗီဒိန်တပ်တွေကတိုက်ခိုက်မှုတွေလုပ်ခဲ့ပြီးမှဒီကိစ္စပြင်းထန်ကြီးထွားလာမှုကိုစိုးရိမ်ကြောင်းကုလသမဂ္ဂအဖွဲ့ကပြောရေးဆိုခွင့်ရှိသူကတောက်ကြနေမှာပြောပါတယ်ဂါဇာကမ်းမြောင်မှာအစ္စရေးနဲ့စစ်စင်ရေးတွေကိုတုတ်ပြန်တဲ့အနေနဲ့အီရန်ကျော်ရောင်းနောက်ခံပြုဟူသီတပ်ဖွဲ့ကပင်လယ်နီနဲ့အီဒင်ပင်လယ်ဝက်မှာဖြတ်သန်းသွားလာနေတဲ့နိုင်ငံတကာကုန်တင်သင်းမောတွေကိုတိုက်ခိုက်နေတာပါဗီဒင်ဘက်ကသတင်းမှာတော့ဗီဒင်ဝန်ကြီးချုပ်ရီရှိဆွနက်ကယူကရိန်းမြို့တော်ကီဖ်ကိုတောက်ကြနေကတောက်ရောက်ခဲ့ပြီးယူကရိန်းအတွက်စီးရေးရန်ပုံငွေဒေါ်လာ 3.1 ဘီလီယံနီးပါးပေးဖို့ကတိပေးလိုက်ပါတယ်ဒါဟာယူကရိန်းအပေါ်မှာဒီရုရှားကျူးကျော်စစ်အစကတည်းကဗီဒင်ရဲ့တစ်နှစ်တာအတွင်းထောက်ပံ့မဲ့အများဆုံးပမာဏလေးဖြစ်ပါလေခင်ဗျာစနေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုအချင်းချုပ်အနေနဲ့တင်ပြခဲ့တာပဲဖြစ်ပါတယ်ဒီကနေ့မနက်အစီအစဉ်ထုတ်လို့ရမှုကတော့မက်ခင်ဖြူတွင်းနဲ့ကိုငင်းညံ့အေးတို့ဖြစ်ကြပါတယ်ရုပ်သံပိုင်းဆိုင်ရာဒါရိုက်တာကတော့ James Smith ဖြစ်ပါတယ် VOA မနက်ခင်းအစီအစဉ်တွေကိုမနက်6:00နာရီနေ့9:00နာရီအထိလိုင်းဒိုမီတာ32 49နဲ့လိုင်းလမ်းမီတာ190တို့ကပါတင်ဆက်ခဲ့တာဖြစ်ပါတယ်VOA ချစ်မိတ်ဆွေများအားလုံးနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံကြပါစေခင်ဗျာ VOA ကိုအားပေးတဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ